Welcome to the Voice of America in Burmese.
ပြန်ရည်ကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ပြကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2021ခုနှစ်နိုဝင်ဘာလ19ရက်တောက်ကြနေမနေ့ခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ3249နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါကျွန်တော်တို့အခုတိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညာဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါတဲ့နေကိုဒေါက်ကင်မျိုးတင်တဲ့သူပြောပြပေးမှာပါဒီမနေ့နားဆင်ရမယ့်တဲ့နေမှာတော့ဆူရနိုင်ငံမှာဆန္ဒပြသူတွေကိုနေနှင်းမှုတွင်ထိခိုက်ဒေချေခဲ့တဲ့အပေါ်ကုလသမဂ္ဂကပြစ်တင်ရှုတ်ချလိုက်တဲ့တဲ့ရင်ဆီယနာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံမှာနေရဆွန့်ခွာသူတွေစံချိန်တင်တိုးလာနေတဲ့အကြောင်းကုလသမဂ္ဂကပြောလိုက်တဲ့တဲ့ရင်စတဲ့တဲ့ရင်တွေပါဝင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာတဲ့ရင်တွေကိုကြားကြရမှာပ
ါဟုတ်ကဲ့ပါခင်ဗျာလီဘွန်ဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌမစ္စတာဆာဆာဂါဝါ NLD ခေါင်းဆောင်ပိုင်းနဲ့တရားဝင်တွေ့ဆုံခဲ့တာမျိုးမရှိသေးဘူးလို့ NLD ဗဟုအလုပ်ကော်မတီဝင်ဦးအောင်ကျင်းညွန့်ကပြောပါတယ
် NLD ရဲ့ခေါင်းဆောင်နဲ့တွေ့တယ်ပါညာဆိုပြီးတော့ကိုဆာဆာဂါဝါပြောတော့တာလေအဲအဲ့ဒါမဟုတ်ဘူးဗျအဲ့တော့တကယ်လို့တော့စူးစူးလို့နဲ့တွေ့ခဲ့
တယ်တရင်နေအပြီးမှာနားဆင်ရပါမယ်ခင်ဗျာခရီးယန်အနေများတဲ့ဒီချင်းနဲ့ကြားပြည်နယ်တွေမှာစစ်တပ်ကဖျားเจ้าနေမှာတပ်ဆွဲထားတဲ့အတွက်ဘာသာရေးစုတောင်းပွဲလုပ်ဖို့အခက်ကြုံနေပါတယ်ဒီလာထဲမှာနေဆက်ဖြတ်ကျော်ပြီးထိုင်းနိုင်ငံနဲ့တရားမဝင်ဝင်လာတဲ့နိုင်ငံသားတွေထဲမှာမြန်မာကအများဆုံးဖြစ်တဲ့အကြောင်းတွေကိုတင်ပြသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
။ဆူရနိုင်ငံမှာဆီယနာသိမ်းမှုစန့်ကျင်ဆန္ဒပြသူတွေကိုလူမျိုးရေးတပ်ဖွဲ့တွေရဲ့နှိမ်နှင်းမှုတွင်ထိခိုက်ဒေချေရတဲ့ပေါ်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကပြစ်တင်ရှုတ်ချလိုက်ပါတယ်။ညွေတဖွဲ့လေးချက်ချောင်းဆန္ဒပြသူ15ယောက်တည်ဆုံးပြီးနောက်တစ်နေ့ဖြစ်တဲ့ကြာသပတေးနေ့မှာပြောလိုက်တာပါအော်တိုဘာလ15ရက်နေ့ဆီယနာသိမ်းပြီးနောက်ပိုင်းနေ့နှင်းမှုတွေမှာအသေးအပြောက်အများဆုံးဖြစ်ခဲ့တဲ့ဗော်ဒူးနေကနေပါဆိုရင်တော့ဆန္ဒပြသူတွေတည်ဆုံးတာ39ယောက်ရှိတော့ပါပြီခတ်တွန်းမျိုးတော်နဲ့တခြားမျိုးကြီးတွေကဆန္ဒပြပွဲတွေကိုညွေတဖွဲ့တွေကမြေရေပုံးတွေကြီးစစ်တွေနဲ့ပြစ်ခတ်ဖြိုခွဲခဲ့တဲ့အကြောင်းလဲကိုယ်တိုင်တွေ့သူတွေကပြောပါတယ်လူခွေးဆရာကုလသမဂ္ဂမဟာမင်းကြီးမီရှဲဘက်ရှ်လေကတော့ဆန္ဒပြသူတွေပေါ်အင်အားအလွန်ကျုံမတုံးဖို့ထပ်တလဲလဲတိုက်တွန်းထားတဲ့ကြမ်းမှာပဲလက်နဲ့မပါတဲ့ဆန္ဒပြသူလူအုပ်ထဲကိုပြစ်ခတ်တာဆက်ဆုပ်စရာလုပ်ရအဖြစ်ပြောဆိုလိုက်တယ်လို့နိုင်ငံတကာလူခွေးဥပဒေတွေကိုချိုးဖောက်ရရောက်တဲ့အကြောင်းကြာသပတေးနေ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါဗိုလ်ဒူးနေကဆန္ဒပြပွဲတွေကိုနှိမ်နှင်းမှုတွင်ဥကောင်းနဲ့ခန္ဓာကိုယ်ထပ်ပိုက်နေရာတွေမှာတနက်တန်ရရသူ80လောက်ပါဝင်ဒဏ်ရာရသူ100ကျော်ရှိကြောင်းခိုင်လုံတဲ့သတင်းတွေရရှိထားတယ်လို့ပြောဆိုခဲ့ပါတယ်ရဲတပ်ဖွဲ့ကတော့ဆန္ဒပြပွဲတွေအတွင်းမှာဒဏ်ရာရသူရဲတပ်ဖွဲ့ဝင်89ယောက်ရှိကြောင်းလည်းသတင်းထုတ်ပြန်ထားပါတယ
်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာကျေးဇူးပေးနေကနိုင်ဂျီးရီးယားသမ္မတမူဟမ်မာဒူဘူဟာရီနိုင်ငံခြားရေးဝန်ကြီးဂျက်ဖရီအိုညာမာနဲ့တခြားအရာရှိတွေနဲ့တွေ့ဆုံပြီးကမ္ဘာ့ကျန်းမာရေးလုံခြုံမှုဆိုင်ရာပူးပေါင်းဆောင်ရွက်မဲ့ကိစ္စတွေစွန့်ရင်ရရှိမှုတိုးမြှင့်ရေးနဲ့စီးပွားရေးကြီးထွားမှုအပြင်ဒီမိုကရေစီရေးတိုးတက်မှုတွေအတွက်ပါဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်အာဖရိက၃နိုင်ငံကိုငားကြခီးသွားရောက်နေတဲ့ဝန်ကြီးဘလင်ကင်ဟာနိုင်ဂျီးရီးယားမှာသမ္မတဘိုင်ဒန်အစိုးရအဖွဲ့ရဲ့အာဖရိကမူဝါဒဆိုင်ရာမိန့်ခွန်းကိုတောက်ကြနေမှာပြောမှာပါဝန်ကြီးဘလင်ကင်ရဲ့အာဖရိကခီးစဉ်မှာဗိုလ်တပူနေကကန်ညာနိုင်ငံကိုပရမတ်ဆုံးသွားခဲ့တာဖြစ်ပြီးမြို့တော်နိုင်ရိုဘီမှာလူခွင့်ရေးလှုပ်ရှားသူတွေကိုဒီမိုကရေစီအကြောင်းအဓိကထားဟောပြောခဲ့ပါတယ်ဘလင်ကင်ရဲ့အာဖရိကခီးစဉ်မှာနောက်ဆုံးဖြစ်ဆီနီဂေါနိုင်ငံကိုတွားရောက်မှာဖြစ်ပြီးအဲ့ဒီမှာဒေသရင်းအဓိကလှုပ်ရှားနေတဲ့တရုတ်နဲ့ရှင်ပြန်ရမှာအမေရိကန်ရဲ့ပုံရိပ်တက်လာအောင်လှုပ်ဆောင်မှုရည်ရွယ်ချက်လည်းတစ်စိတ်တစ်ပိုင်းပါဝင်နေတာဖြစ်ပါတယ်
။တရုတ်နိုင်ငံမှာ10ဖေဖော်ဝါရီလတည်းကျင်းပမဲ့အိုလံပစ်အားကစားပွဲကိုအမေရိကန်ကတန်တမာရေးအရသဘိမ်းမဖို့စဉ်းစားနေတဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်
။ So do you support a diplomatic boycott of the Beijing Olympics?
Something we're considering.
ပြည်ချင်းမျိုးတော်ကအိုလံပစ်အားကစားပွဲကိုတတမန်ရင်းနှီးနဲ့သဘိမောက်မဲ့အစီအစဉ်ကိုထောက်ခံသလားဆိုတဲ့သတင်းထောက်ရဲ့အမေကိုစဉ်းစားနေဆဲဖြစ်ပါတယ်လို့အမေရိကန်၊ကနေဒါ၊မက္ကဆီကို၃နိုင်ငံထက်သီးအစည်းအဝေးတစ်စည်းတစ်ပိုင်းဖြစ်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူးနဲ့အင်ဂျီရောမှာကြာသပတေးနေ့တွေ့ဆုံချိန်မှာသမ္မတဘိုင်ဒန်ပြောဆိုသွားတာပါ။ဒင်းလာနေတုန်းကတရုတ်သမ္မတရှီချင်းဖင်နဲ့အွန်လိုင်းထက်သီးတွေ့ဆုံရမှာတော့ဒေတာရင်းတည်ငြိမ်ရေးပြစ်ခတ်တွေကိုရှောင်ရှားရေးနိုင်ငံခေါင်းဆောင်တွေလူလာတဲ့အကြောင်းပြောဆိုထားတာဖြစ်ပါတယ်။ဒါပေမဲ့တရုတ်နိုင်ငံရဲ့လူခွေရေးချွတ်ပေါက်မှုတွေပေါ်ထိထိရောက်ရောက်တုတ်ပြန်မှုသမ္မတဘိုင်ဒန်ကို ဖိအားတွေနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်အမေရိကန်အစိုးရတရုတ်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပမဲ့အိုလံပစ်အားကစားပွဲကိုတန်တမာရေးရသဘိမမဲ့အစီအစဉ်ကိုမကြခင်ကြီးညာဖို့ရှိနေတယ်ဆိုပြီးဝါရှင်တန်ပို့သတင်းစာကအင်္ဂါနေ့မှာဖော်ပြခဲ့တာပါတန်တမာရေးနည်းနဲ့သဘိမမဲ့အစီအစဉ်ရအားကစားသမားတွေပြန်မဝင်ဝင်ရမှာဖြစ်ပေမဲ့အစိုးရတာဝန်ရှိသူတွေကတော့တက်ရောက်မှာမဟုတ်ပါဘူးဒီကိစ္စနဲ့ပတ်သက်လို့တရုတ်သမ္မတနဲ့အွန်လိုင်းထိတိတွေ့ဆွေရမှာမဆွေးနွေးဖြစ်ဘူးဆိုပြီးတော့လည်းအင်ဗျူရိုဘက်ကပြောဆိုထားပါတယ်
American နိုင်ငံရဲ့2020သမရရွေးကောက်ပွဲမှာ American မဲပေးသူတွေကြားသဘောထားကွဲပြားမှုတွေကြီးထွားအောင် Computer Cyber နည်းပညာသုံးချောင်းဝင်နှောက်ယှက်မှုပါပေါင်းပတ်သွင်းမှုနဲ့ Iran နိုင်ငံသားနှုတ်ကို American တရားရေးဌာနကနေစစ်တပ်ရေးနေမှာအရေးယူတန်းခတ်လိုက်ပါတယ်။ Said Mohammed Hussein Musa Gazami နဲ့ Sajjad Kashan တို့နှစ်ဦးဟာ2020ဩဂုတ်လနဲ့ November လတွေတုန်းကပြည်내အနည်းဆုံးတစ်ခုရဲ့ရွေးကောက်ပွဲဆိုင်ရာ website မှာဖော်ပြထားတဲ့အချက်လက်တွေကိုသုံးပြီးမဲဆန္ဒရှင်တွေစီကိုချိန်ချောက်တဲ့ email တွေပို့ပြီးမဲပေးမှုကိုအနှောက်ယှက်ပေးခဲ့တယ်လို့တခြားပြည်내တွေမှာလည်းခုလိုလုပ်ဖို့ကြိုးစားခဲ့တယ်လို့ American တရားရေးဌာနထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါပြင်သူတို့နှုတ်ကရွေးကောက်ပွဲဆိုင်ရာအခြေခံအဆောက်အုံတွေအတွက်အန္တရာယ်ရှိစေနိုင်တဲ့မှားယွင်းတဲ့သတင်းအချက်လက်တွေပါတဲ့ video တွေရိုက်ကူးဖြန့်ချီခဲ့တဲ့အပြင်ရွေးကောက်ပွဲဆိုင်ရာသတင်းမှားတွေဖြန့်ဝေနိုင်ဖို့American သတင်းမီဒီယာကုမ္ပဏီတွေရဲ့ computer ကွန်ရက်တွေထဲမှာခိုးဝင်ခဲ့တယ်လို့လည်းပြောပါတယ်။သူတို့ရဲ့စူးစမ်းချက်တွေကို FBI နဲ့သတင်းမီဒီယာတွေရဲ့ cyber လုံခြုံရေးတွေကတားဆီးနိုင်ခဲ့တယ်လို့လည်းပြောပါတယ
်။ VOA American နဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါရဲ့ရှင
်ဒီအမေရိကန်အသံမြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေမနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံမှာဆက်ရနာသိမ်းပြီးနောက်ပိုင်းပြည်ပကတ်တွေနိုင်ငံရေးမတည်ငြိမ်မှုတွေနဲ့ကိုဗစ်ကရောဂါကြောင့်နေရာဆုံးခွာရသူတွေတိတိသာသာတိုးလာနေပြီးစာနာမှုအကူအညီတွေလည်းအရေးကြီးလိုအပ်နေတယ်လို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်
According to UNHCR, since February 1st, a record high of 234,000
women, children, and men have been killed. ဖေဖော်ဝါရီလ၁ရက်နေ့နောက်ပိုင်းနေရာဆုံးခွာသူအမျိုးသမီးအမျိုးသားနဲ့ကလေးအရေအတွက်ဟာ233,600အထိစံချိန်တင်များပြားခဲ့တဲ့အကြောင်း UNHCR ကပြောပါတယ်။အဂုလကုမှာ38,600ကနေထပ်တိုးလာတာကြောင့်အရင်ကတည်းကစံနာမှုဆိုင်ရာအကျပ်တဲကြုံနေရတဲ့အခြေအနေတွေပိုဆိုးလာပါတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ် Stephen Dujarric နယူးယောက်ကုလသမဂ္ဂရုံးချုပ်ကကြာသပတေးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ဒီနေ့စာမန်ကဆက်လို့မြန်မာနိုင်ငံမှာအရေးပေါ်အကူအညီနဲ့ကာကွယ်ဆောက်ရှောက်မှုလိုအပ်သူအရေးတွေကလည်း3,000ကျော်ရှိနေတယ်လို့ပြောဆိုခဲ့ပါတယ်။မကြသေးခင်သတင်းပတ်တီကဆက်လို့တိုက်ပွဲတွေပြင်းထန်လာတဲ့ချင်းပြည်နယ်မှာဆိုရင်လည်းနေရဆုံခွာထွက်ပြေးနေကြပြီးစာနာရေးခံတဲ့အကူအညီတွေအရေးကြီးလိုအပ်နေတယ်လို့မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂတာဝန်ရှိသူတွေကိုကိုကာပြောဆိုခဲ့တာပါ။ကုလသမဂ္ဂနဲ့အကူအညီပေးအဖွဲ့အစည်းတွေကစာနာမှုထောက်ပံ့နေပေးရဖို့အသင့်ရှိနေပေမဲ့တွာလာခွင့်ရဖို့လိုအပ်နေတယ်လို့လည်းအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူကပြောဆိုခဲ့ပါတယ
်။ရှေ့သတင်းပတ်ထဲမှာတရုတ်နိုင်ငံကနေအင်ရှင်ဖြစ်တဲ့လက်ခံကျင်းပဖို့ရှိတဲ့အာဆီယံတရုတ်ထိပ်သီးအစည်းအဝေးမှာမြန်မာအနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ကိုဖိတ်ကြားရေးတရုတ်အထူးတန်တမန်ဆွန်ကော်ရှန်ကဂျိုးပန်းခဲ့ပေမဲ့အာဆီယံဖွဲ့ဝင်နိုင်ငံတချို့ကလက်မခံကြဘူးလို့တန်တမန်အတိုင်းဝန်ကိုကိုပါပီရိုက်တာစ်သတင်းမှာရေးပါတယ်။နိုဝင်ဘာ22ရက်မှာတရုတ်သမ္မတရှီဂျင်ဖင်ကိုရိုင်းအင်ရှင်ဖြစ်ကမောက်ကထလုပ်ကျင်းပမဲ့ဒီထိပ်သီးအစည်းအဝေးမှာဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ကိုမဖိတ်ဖို့အင်ဒိုနီးရှား၊ဘရူနိုင်း၊မလေးရှားနဲ့စင်ကာပူနိုင်ငံတွေကကန့်ကွက်ခဲ့ကြကြောင်းဒေတာရင်းမှာရှိတဲ့တန်တမာအတော်များများပြောဆိုချက်ကိုကိုးကားပြီးရေးထားတာပါမြန်မာနိုင်ငံကိုယ်စားလှယ်ကိုဖိတ်ကြားတဲ့နေရာမှာနိုင်ငံရေးဘိုင်းကမဟုတ်တဲ့ပုံကတူကိုသာဖိတ်ကြားရေးဆိုရဲအာဆီယံထိပ်သီးစည်းဝေးပွဲတွင်ချမှတ်ခဲ့ကြတဲ့မူဝါဒအတိုင်းဆက်လုပ်သွားဖို့ဒီလိမ့်နိုင်ငံကလိုလားချောင်းအာဆီယံဖွဲ့ဝင်နိုင်ငံတချို့ကအစုအယားရှိတွေကိုးကားပြီးရိုက်တာစတင်မှာဖော်ပြထားပါတယ
်ဘယ်လားရုစ်အစိုးရနေဆက်ဒေတာမှာဖြည့်ဦးဖြစ်စင်မဟုတ်တဲ့ရွှေပြောင်းဝင်ရောက်မှုတွေဖြစ်အောင်လုပ်ခဲ့တယ်ဆိုပြီးကမ္ဘာစီးပွားရေးအင်အားကြီးခုနှစ်နိုင်ငံ G7 အဖွဲ့ကပြစ်တင်ရှုတ်ချလိုက်ပါတယ်။အိနီချင်းပိုလန်နိုင်ငံကိုတရားမဝင်ဝင်ရောက်ဖို့နောက်ထပ်ကြိုးစားသူတွေရှိတဲ့အကြောင်းသတင်းတွေထွက်လာတဲ့ကြာစာပြေးနေ့မှာပြောလိုက်တာပါ။နောက်ထပ်တည်ကြည်ထိခိုက်မှုတွေမဖြစ်အောင်ရှောင်ရှားနိုင်မှုဘယ်လားရုစ်အစိုးရအနေနဲ့ရန်လိုတဲ့လှုပ်ဆောင်မှုမျိုးတွေကိုချက်ချင်းရပ်ဖို့လဲ G7 အဖွဲ့ဝင်အမေရိကန်၊ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဗြိတိန်နဲ့ဂျပန်နိုင်ငံကြားရေးဝန်ကြီးတွေရဲ့ပူးတွဲကြေညာချက်မှာတောင်းဆိုထားပါတယ်။ လူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်နိုင်ငံတကာအဖွဲ့အစည်းတွေကိုအကန့်အသတ်မရှိအမြဲဆုံးတောင်းခွင့်ပြုဖို့လိုတဲ့အကြောင်းလဲပြောဆိုခဲ့ကြတာပါ။ဘယ်လာရုစ်နိုင်ငံမှာဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြသူတွေကိုနှိမ်နှင်းမှုတွေအတွက်ဥရောပသမဂ္ဂ EU ကပိတ်ဆို့တံခတ်အရေးယူခဲ့တာကိုလက်တုံပြန်တဲ့အနေနဲ့အရှေ့လယ်ပိုင်းဒေသကအများစုပါဝင်ထောက်တောင်းချီတဲ့ရွှေပြောင်းဝင်ရောက်သူတွေကိုတရားမဝင်နေဆက်ဖြတ်ပြီးဥရောပကိုသွားဖို့ဘယ်လာရုစ်သမဂ္ဂအလက်ဆန်ဒါလူကာရှန်ကိုကတွန်းပို့ခဲ့တာလို့လည်းဥရောပနိုင်ငံတွေကဆွဆွဲထားတာဖြစ်ပါတယ်။
Pfizer ကုမ္ပဏီထုတ်အတိမပြုရသေးတဲ့ COVID-19 ကုသတဲ့တောက်ဆေးအသစ်10သန်းကိုဒီနှစ်ကုန်လောက်ကနေ၈နှစ်အတွင်းဝယ်ယူဖို့အတွက်သဘောတူလိုက်ပြီလို့ American သမ္မတ Joe Biden ကကြေညာနေ့မှာကြေညာပါတယ်။ American အစားအစာနဲ့ဆေးဝါးစီမံခန့်ခွဲရေးဌာန FDA နဲ့ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေး CDC တို့စီကခွင့်ပြုချက်ရတာနဲ့ဒီဆေးလုံးတွေကိုအခမဲ့လွယ်လွယ်ကူကူရစေဖို့လိုအပ်တာတွေကိုသူ့အစိုးရအဖွဲ့ကလုပ်နေပြီလို့သမ္မတအိမ်ပြူကအကြေညာချက်ထုတ်ပြန်ပါတယ်။ Pfizer ကုမ္ပဏီကလည်းဒီခွင့်ပြုချက်မရသေးတဲ့သူ့ကုမ္ပဏီထုတ် Paxlovid ဆေးလုံးတွေဝယ်ဖို့အတွက် American အစိုးရကဒေါ်လာ 5.29 ဘီလီယံပေးမှာဖြစ်ကြောင်းသူ့ရဲ့ website မှာဖော်ပြပါတယ်။ဒီလအစောပိုင်းမှာ Pfizer ကနေတောက်ဆေးထုတ်နိုင်ပြီဖြစ်ကြောင်းကြေညာခဲ့တာဖြစ်ပြီးသူ့ဆေးကိုလူတွေနဲ့ဆန့်တက်ရမှာ COVID-19 ရောဂါနဲ့ဆက်နွယ်ပြီးဆေးုံတက်ရတာတည်ဆုံးရတာကို89ရာခိုင်နှုန်းထိရှော့ချနိုင်တာတွေ့ရတယ်လို့ဖော်ပြထားပါတယ်။Pfizer က COVID တောက်ဆေးဒုတိယမြောက်ထုတ်တဲ့နိုင်ငံကုမ္ပဏီဖြစ်ပါတယ်။ဒီရောဂါကုသဖို့ပထမဆုံးတောက်ဆေးကို Merck ကုမ္ပဏီကထုတ်နိုင်ကြောင်းအောက်တိုဘာမှာကြေညာခဲ့တာဖြစ်ပါတယ်။သူ့ရဲ့ Molnupiravir ဆေးဟာ COVID-19 ကြောင့်ဆေးရုံတက်မှုတည်ဆုံးမှုရာခိုင်နှုန်း50အထိရှော့ချနိုင်ခဲ့ပါတယ
်။တောင်ကြနေမနဲ့ခင်ထေတန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်ဂျပန်နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌယိုဟိဆာဆာကာဝါက NLD ခေါင်းဆောင်ပိုင်းနဲ့တွေ့ခဲ့တယ်လို့မနေ့ကပြောကြားခဲ့တာဟာမဟုတ်မှန်ဘူးလို့ NLD ဗဟိုအလုပ်ကော်မတီအဖွဲ့ကညင်းဆိုလိုက်ပါတယ်နေပြည်တော်မှာမစ္စတာဆာဇာကာဝါတွေ့ဆုံခဲ့တဲ့ဆိုတဲ့လွှတ်တော်အမတ်ဟောင်းဒေါ်ဆုဆုလွင်ကို NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားပြုသူအဖြစ်တာဝန်ပေးအပ်ထားခြင်းမရှိဘူးလို့ CWC လို့အတူကောက်ခေါ်တဲ့ NLD ဗဟိုအလုပ်ကော်မတီဦးဆောင်အဖွဲ့ဝင်ဦးအောင်ကြည်ညွန့်ကပြောတာပါမစ္စတာဆာဇာကာဝါအနေနဲ့ NLD ခေါင်းဆောင်ပိုင်းကိုတရားဝင်တွေ့ဆုံလို့ရဆိုရင်တော့ CWC ကိုဆက်သွယ်ဖို့ဦးအောင်ကြည်ညွန့်ကပြောပါတယ်VOA ရဲ့မေးမြန်းချက်တွေပေါ်ဥအောင်ကြည်ညွန့်ရှင်းလင်းပြောကြားထားတာတွေကိုနားဆင်နိုင်ပါပြီခင်ဗျာ
NLD ရဲ့ခန်းဆောင်နဲ့တွေ့တယ်ပါညာဆိုပြီးတော့ကိုဆဆကဝါပြောတော့တာလीအဲ့ဒါမဟုတ်ဘူးဗျမဟုတ်ဘူးဆိုတော့ဆဆကဝါတူလာတာလဲတကယ်တမ်းပြောရမယ်ဆိုတော့ဗျာ NLD ဟိုပေါ်တူဂျပန်အစိုးရကိုစားပြစ်ပြီးလာတာလာတဲ့ပုံစံမျိုးလည်းမဟုတ်ပါဘူးသူဖောင်ဒေးရှင်းအနေနဲ့လာတာအဲ့တော့သူအဲ့လိုပြောတယ်ဆိုတော့ပြင်ကြရတယ်ဒါမျိုးတကယ်တမ်းကြတော့အခုကျွန်တော်တို့ NLD ပါတီမှာတာဝန်ယူပြီးတော့ဆောင်ရွက်နေတဲ့ကိုတရားဝင်ကြီးညာပြီးတော့တာဝန်ယူဆောင်ရွက်နေတာကကျွန်တော်ဗဟိုအလုပ်ကော်မတီ CWP ဆိုတာရှိပါတယ်အဲ့တော့သူကတကယ်တော့ဒီ NLD ပါတီကိုလည်းတွေးကျင်နေဆိုရင်ပါတီကိုကိုစားပြုပြီးတွေးကျင်နေဆိုရင်ကျွန်တော် CWC နဲ့ချိတ်ဆက်ရမှာပေါ့ CWC ကိုကျွန်တော်ကန့်လန့်ဖို့လိုတာပေါ့အဲ့တော့ကျွန်တော်တို့ CWC ကိုဘာမှကန့်လန့်တာလည်းမရှိသလိုသူ့ရဲ့တွေးဆုံတယ်ဘယ်သူတွေနဲ့တွေးဆုံတယ်ဆိုတာဟိုပဲပဲဖြစ်ဖြစ် CWC နဲ့တွေးဆုံတာမဟုတ်တဲ့အတွက် NLD ပါတီကိုကိုစားပြုပြီးတွေးဆုံသွားတယ်ဆိုတာမျိုးတော့ဟိုမှတ်ယူလို့ကိုမရဘူးဗျအဲ့ဒါမမှန်ဘူးအဲ့တော့ဒါကတော့ဗျဟိုတခါတခါကျတော့သူ့ရဲ့ပုံကိုရေးအရာသူတူဦးချင်းဆောင်ရွက်တဲ့အခါမှာသူ့ရဲ့ဟိုဟိုဘောနော် leverage ကိုမြှင့်ချင်တာလား highlight လုပ်ချင်တာလားပေါ့နော်ဒီအပေါ်မှာပဲမူတည်မယ်တကယ်တော့ဟို NLD party ကိုလက်ရှိတာဝန်ယူနေတဲ့ NLD party ရဲ့အစုအဖွဲ့ဟိုဟိုဒီ CWC ကိုတရားဝင်ချိတ်ဆက်တာလည်းမရှိဘဲနဲ့ဟို NLD party နဲ့တွေ့တယ်ဆိုတဲ့အယူအဆမျိုးကတော့မမှန်ကန်ဘူးပေါ့နော်အဲ့တော့တကယ်လို့တော့စူးစူးလူနဲ့တွေ့ခဲ့တယ်ဆိုလို့ရှိရင်လည်းပဲဒါတော့သူတို့ကိုပုံကိုကြီးရတွေ့ဆုံတဲ့အနေအထားမျိုးမှာပဲရှိမယ်။ဘာဖြစ်လို့လဲဆိုတော့အခုလက်ရှိ NLD ပါတီကိုကိုစားပြုပြီးတော့တွေ့ဆုံဖို့ရန်အတွက်သူတို့တာဝန်ပေးရထားတာတော့မရှိဘူး။ဘာလို့လဲဆိုတော့လက်ရှိအခြေအနေမျိုးမှာကျတော့လုံခြုံရေးအခြေအနေရရောအခုလက်ရှိ NLD ပါတီနဲ့ပူးပေါင်းဆောင်ရွက်နေတဲ့ NLD ရဲ့ဟိုဘောနော်ဆောင်ရွက်ဒီမှာလည်းသူကပါဝင်ဆောင်ရွက်တာမရှိဘူးလေနော်။အခုကျွန်တော်တို့ဒီ CWC ဆိုတာကိုကျွန်တော်တို့ဖွဲ့ထားတယ်ဆိုတာဟာအခုလက်ရှိအခြေအနေမှာကျွန်တော်တို့ကိုယ်သဘောနဲ့ကိုယ်စီစဉ်ပြီးတော့ဖွဲ့ထားခဲ့တာမဟုတ်ဘူးယ။တကယ်တမ်းကျတော့အခုကျွန်တော်တို့အပြင်ဘက်မှာကျွန်တော်တို့ဒီအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအခုလောလောဆယ်ပါတီမှာအခုကြံနေခဲ့တဲ့အပြင်ဘက်မှာကဟိုပါတီနဲ့ပူးပေါင်းပြီးတော့တာဝန်ယူဆောင်ရွက်နေဟိုဆောင်ရွက်နေတဲ့အခြေအနေကလုံခြုံရေးအခြေအနေပါညာပေါ့နော်။ဒါဒီအပေါ်မှာမူတည်ပြီးဆောင်ရွက်နေတဲ့ဟို CEC က2ယောက်ပဲရှိတယ်ဗျာ။ဥတင်ထူးမန္တလေးနဲ့ကျွန်တော်ပဲရှိတယ်။ အဲ့တော့ကျွန်တော်တို့ကဘာလုပ်လဲဆိုတော့အခုလက်ရှိအခြေအနေမျိုးမှာကဘယ်လိုပဲဖြစ်ဖြစ်စစ်ကောင်စီဘက်ကနေလုပ်နေတာကတခြားနည်းတွေကဘယ်လိုပဲလုပ်တော့ NLD ပါတီကိုဟိုအပြေးတန်ရင်ဟိုဖျက်ဆီးချေမုန်းမယ်ဆိုတဲ့လုပ်ငန်းရပ်တွေကအပြင်းထန်ဖြစ်ရင်ဆောင်ရွက်နေတဲ့အခြေအနေမျိုးမှာရှိတယ်။အဲ့တော့ကျွန်တော်တို့ရဲ့ပါတီထဲမှာရှိတဲ့အခြေအနေတွေကဘယ်လိုတွေရှိနေလဲ။ဘယ်လိုပုံစံမျိုးတွေလောက်ထိကျွန်တော်တို့ဖိနှိပ်မှုတွေရှိသေးလဲဆိုတဲ့ဆိုင်ရာကိစ္စရပ်တွေနဲ့ပါတီဆိုင်ရာကိစ္စရပ်တွေကိုဆောင်ရွက်ဖို့လုပ်ဖို့ရအလုပ်တွေရှိတယ်။အဲ့လိုရှိတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကဘာလုပ်လိုက်လာလို့ဆိုရင်အဲ့ဒီ CEC နဲ့ရောက်ရဲ့အခုကျွန်တော်တို့ပါတီရဲ့တာဝန်ယူရယူနိုင်တဲ့လုံခြုံရေးအနေထဲမှာရှိတဲ့ကျွန်တော်အရန် CEC တရောက်ရဲ့ဒါနောက်ပြီးတော့ကျွန်တော်တို့ဟိုအာနာမသိန်းခင်မှာ2021 January 30ရက်နေ့မှာကျွန်တော်တို့ CEC တွေအကုန်လုံးဒေါ်အောင်ဆန်းစုကြည်ပါဝင်အုပ်ထပ်အပါဝင် CEC အားလုံးစုံညီရှိတဲ့အခြေအနေမျိုးမှာ standing committee ဆိုတာဖွဲ့ပြီးထားတာရှိတယ်။အဲ့ဒီ standing committee တွေကနေပြီးတော့အခုလုံခြုံရေးအရေးအကျွန်တော်ပူးပေါင်းဆောင်ရွက်နိုင်တဲ့ဒူတွေနဲ့စုပြီးတဲ့အခါကျတော့ဒါကိုဖွဲ့လိုက်တာ။ဆိုကြတာဖွဲ့တယ်ဆိုတဲ့နေရာမှာကျွန်တော်အစ်စ်ဖွဲ့လိုက်တာမဟုတ်ဘဲနဲ့ဖွဲ့ပြီးသားတာဝန် CEC ကနေတာဝန် PF ထားပြီးသားဒီ steering committee နဲ့CEC နှစ်ယောက်ရဲ့အရန် CEC ကိုပေါင်းစည်းလိုက်တာပေါင်းစည်းလိုက်ပြီးတဲ့ခါကျတော့ဒီနေ့ NLD ပါတီကိုကိုစားပြုပြီးဆောင်ရွက်နေတာဒါကြောင့်ပါတီအနေထားနဲ့သာဆက်သွယ်ဆောင်ရွက်မယ်ဆိုရင်အဲ့ဒီဆောင်ရွက်နေတဲ့ CWC နဲ့ဆက်သွယ်တာမှဒါလျင်ပါတီကိုတရားဝင်ဆက်သွယ်တယ်လို့ပြောလို့ရမယ်အနေထားမျိုးရှိပါတယ်လို့နော
် Mr. Sasakawa ဟာဒီရန်ကုန်မြို့မှာပဲ NLD ခေါင်းဆောင်ပိုင်းတချို့နဲ့တွေ့ဆုံတာတွေရှိတယ်လို့VOA ကသတင်းရရှိထားပါတယ်ခင်ဗျာအခုဆက်ပြီးတော့ဘာသာရေးဆိုင်ရာအခက်အခဲတွေကိုတင်ပြကြပါတယ်မြန်မာနိုင်ငံမှာခရီးယန်ဘာသာဝင်တွေအများစုနေထိုင်တဲ့ချင်းနဲ့ကယားပြည်နယ်တွေထဲမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေတဲ့အတွက်ဘာသာရေးအခမ်းအနားတွေဘာသာရေးဝတ်ပြုဆူတောင်းမှုတွေမလုံနိုင်တဲ့အခြေအနေမှာဖြစ်နေပါတယ်အထူးသဖြင့်တော့ဖျားเจ้าနေမှာစစ်တပ်ကတပ်ဆွဲထားပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ဦးခင်မောင်စိုးမင်းပြောပြပေးပါဦးဗျာ
မြန်မာနိုင်ငံမှာလက်နက်ကင်ပြိပခါတွေဖြစ်ပွားနေတဲ့ဒေသတွေကတိုက်ပွဲပြင်းထန်နေတဲ့ချင်းပြည်နယ်၊ကယားပြည်နယ်တွေမှာခရီးရန်ဘာသာဝင်အများစုနေထိုင်ကြပါတယ်။စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်တဲ့နေရာတွေကခရီးရန်ဘာသာရေးအဆောက်အုံတွေထဲမှာစစ်တပ်ကညအိတ်တပ်ဆွဲတာ၊ဖျားကြောင်းတွေကပစ္စည်းတွေကိုရိုက်ချိုးဖျက်ဆီးတာတွေလုပ်နေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ဒီလိုအခြေအနေတွေကြောင့်ဖျားเจ้าကိုတွားရောက်တရေတဲ့သူမရှိတော့ဘူးလို့ချင်းပြည်နယ်ကခရီးရန်ဘာသာဝင်တဦးကပြောပါတယ်
။ဟိုအရင်ကဆိုရင်ဟာခါဖန်တလန်ပဲစစ်ကြောင်းတက်လာတဲ့ချိန်မှာသူတို့ဖျားเจ้าဒီမှာသူတို့အိတ်တယ်ပြီးတော့သူတို့ကဟိုတော်ကားတာပေါ့ဖျားเจ้าရအုံဆောင်တွေတချို့ဆိုရင်ဖျားเจ้าနေမိရှုတယ်တချို့ဆိုရင်တော့သူတို့ရိုက်ခွေးတယ်ဖျားเจ้าပစ္စည်းတွေအကုန်လုံးဖျက်ဆီးတယ်အဲ့လိုမျိုးတွေများတာပေါ့နော်။တချို့ဆိုရင်တော့အကုန်လုံးဖျက်ဆီးတယ်ဆိုတော့ဖျားเจ้าတက်မယ်နေရာတက်မရှိ
ခရီးရန်ဘာသာဝင်တွေအနေနဲ့ဗုဒ္ဓဟူးနေ့စနေနေ့နဲ့တနင်္ဂနွေနေ့ညဘက်တွေမှာဖျားเจ้าသွားဝတ်ပြုလေရှိတဲ့အပြင်တနင်္ဂနွေနေ့ဆိုရင်မနက်ပိုင်းမှာပါဖျားเจ้าမှာလူစုပြီးပုံမှန်ဝတ်ပြုဆူတောင်းကြတယ်လို့ပြောပါတယ်။ဒါပေမဲ့လက်ရှိအချိန်မှာဘာသာရေးအခမ်းအနားတွေဖျားเจ้าမှာဝတ်ပြုတာတွေကိုမလုပ်နိုင်ဘဲတိုက်ပွဲကြောင်ထွက်ပြေးနေရတယ်လို့ချင်းပြည်နယ်မတူပီမြို့ကဒေသခံတဦးကပြောပါတယ်။
ဘာသာရေးနဲ့ပတ်သက်ပြီးတော့ကျွန်တော်ခုတိုက်ပွဲနေတဲ့အချိန်ကာလအတွင်းမှာဆိုတော့အဲ့လိုမျိုးစူဝေးနိုင်တယ်ဘောနော်တရားကြောင့်မှတော့မစူဝေးနိုင်ဘူးဒါပေမဲ့အိမ်မှာတော့အတတ်နိုင်ဆုံးကျွန်တော်ခရီးရန်ဆိုတော့အတတ်နိုင်ဆုံးကျွန်တော်စူးစီးပြီးတော့တရားကိုရှိခိုးနိုင်တယ်ဘောနော်ဒါပေမဲ့တိုက်ပွဲအဲ့လိုချင်းကြီးဆိုးလာရင်တော့မလုံနိုင်ဘူးအဲ့လိုမျိုးတော်တဲ့တောင်းတဲ့မှာပဲကျွန်တော်တို့ကြီးနေတယ်အခက်ခဲတွေလည်းအများကြီးကြုံတွေ့ရတယ်
ကယားပြည်နယ်ဒီမော့ဆိုမြို့နယ်ဒေသခံတဦးကတော့ဘာသာရေးဝတ်ပြုဆူတောင်းမှုတွေမလုံနိုင်တဲ့အခြေအနေတွေကြောင့်အများကြီးနစ်နာဆုံးရှုံးနေတယ်လို့ပြောပါတယ်
။တိုက်ပွဲတွေကြောင့်တော့အများစုကဒီကျွန်တော်တို့ဒီခရစ်ယာန်ရဲ့ဘာသာရေးအဆောက်အဦတွေတစ်သီးတာပုံများတာပေါ့နော်။အဲ့ဒါတစ်ချက်ပေါ့နောက်တစ်ခုကတိုက်ပွဲတွေကြောင့်ကျွန်တော်တို့ဒီဝတ်ပြုကိုယ်ခွင့်ချင်းမှလည်းကျွန်တော်တို့အများကြီးဆုံးရှုံးတယ်။နောက်ကျွန်တော်တို့ကအသင်းတော်ဟိုရှိကြတယ်လေ။ကျွန်တော်တို့ဒီစုပြီးတော့နေထိုင်လို့လည်းမရတော့တယ်လို့စုပြီးတော့ဖြန့်ရှိခိုးတာတွေဝှပြတာတွေလုပ်ဖို့လည်းမရှိတော့အဆင်မပြေတော့ဘူးပေါ့နော
်စစ်ကောင်စီကခရီးရန်ဖျားเจ้าတွေအပေါ်တိုက်ခိုက်တာတွေလည်းရှိနေတာမို့ဘာသာရေးလွတ်လပ်ခွင့်တွေလူအခွင့်အရေးလွတ်လပ်ခွင့်တွေအမြန်ဆုံးရရှိစေခြင်းတယ်လို့ခရီးရန်ဘာသာရေးခေါင်းဆောင်တဦးကပြောပါတယ်
ဒ
တချို့ဘုရားကျောင်းဆိုရင်တစ်သက်လူကြီးရှေ့မှာလှုပ်ဆူအောင်အပေါဟောင်းလောင်းကြီးဖြစ်အောင်ဘုရားကျောင်းထဲမှာလာသူ့ပြီးမနေရအောင်ဆိုရင်စိတ်ချောက်ခံရတော့ဘောနော်လက်နဲ့ကြည့်နေချူထားတာတော့အဲဥပမာကျွန်တော်တို့ဒီမော့ဆူမြို့နယ်ကတော့ငါသာကက်သလစ်ဘုရားကျောင်းဆိုလေအချင်းမျက်နှာစာမှာလက်နဲ့ကြည့်နေချူထားတာဒီအဲ့လိုမျိုးတွေဘောနော်ဆိုတော့တော်တော်လေးအဝမ်းနဲ့ပြန်ဆောင်းပါတယ်လို့ဆိုတော့ဒါတွေကပါတာရေအဆောက်အဦတွေမလို့ရှင်းနေဟာတွေလှုပ်တဲ့အခါမှာတကယ်လေဒီပါတာရင်းမှာသူဖောက်ခံရတယ်နောက်ပြီးတော့မှဒါအချိန်မှကျွန်တော်တို့ဒီကိစ္စမှာလည်းဘာသာဒီလိုကဖြေရမလဲဆိုတာဆိုတော့အများဆုံးရချင်းလေသူသင်ကြည့်ရောဘာသာရေးသင်ကြည့်ရောပေါ့နော်
စစ်ကောင်စီနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ကြားပြည်နယ်မှာဘာသာရေးဆိုင်ရာအဆောက်အဦတွေပျက်စီးနေတယ်လို့ချင်းပြည်နယ်ထဲမှာလည်းဩဂုတ်လကစလို့လက်ရှိအချိန်အထိခရစ်ယာန်ဘုရားကျောင်း22ခုထက်မနည်းပျက်စီးခဲ့တယ်လို့ချင်းလူအခွင့်အရေးအဖွဲ့ CHRO ရဲ့ဒုတိယအမှုဆောင်ဒါရိုက်တာဆလိုင်းဇာအုပ်က VOA ကိုပြောထားပါဗျာမြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့အထူးစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့အမေရိကန်အစိုးရကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးကစားထုတ်ပြန်ပွဲမှာနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကနိုဝင်ဘာလ18ရက်နေ့ကပဲပြောကြားခဲ့ပါတယ်ခင်ဗျာ
။ဦးကမောင်စုံမင်းတင်ပြခဲ့တာပါခင်ဗျာ။အခုတစ်ခါတော့နိုင်ငံတကာစူပေးပွဲအကြောင်းကိုနားဆင်ရမှာပါ။ပြင်သစ်နိုင်ငံပဲရစ်မြို့မှာချီးမြှင့်တဲ့ Diane Von First and Buck Suit ရရှိသူတွေထဲမှာမြန်မာနိုင်ငံကလူအခွင့်အရေးတက်ကြွလှုပ်ရှားသူမတ်ဝဝေနုလည်းပါဝင်ပြီးမြန်မာနိုင်ငံမှာသတင်းလာယူသွားတဲ့ CNN နိုင်ငံတကာသတင်းတောက် Clarissa Ward လည်းရရှိခဲ့တာပါ Writer သတင်းတပုတ်ပေါ်အခြေခံပြီးကိုရန်နိုင်ကပြောပြမှာဖြစ်ပါတယ
်လူအခွင့်အရေးလူနည်းစုအခွင့်အရေးနဲ့အမျိုးသမီးအခွင့်အရေးတွေအတွက်ရှေ့တန်းကနေရဲရဲဝံ့ဝံ့ဥဆောင်လှုပ်ရှားနေကြတဲ့ကမ္ဘာတဝန်းကအမျိုးသမီးတွေကိုဂုဏ်ပြုချီးမြှင့်တဲ့Diane von Furstenberg DVF စုချီးမြှင့်ခံရသူတွေထဲမှာမြန်မာနိုင်ငံကလူခွင့်တက်ကြွလှူရှားသူလူငယ်အမျိုးသမီးမတ်ဝေဝေနုလည်းပါဝင်ပါတယ်။အခုလို DVF စုချီးမြှင့်ခံရတာနဲ့ပတ်သက်ပြီးမတ်ဝေဝေနုကတော့
You know and you only came to realize when you get this kind of award it was like you did something right
ဒီလိုစုမျိုးချီးမြှင့်ခံရတာကြောင့်ကျမလုပ်ရက်တွေမှန်ကန်တယ်ဆိုတာကိုနားလည်သဘောပေါက်စေပါတယ်။အထူးသဖြင့်လူနည်းစုတိုင်းဝိုင်းတွေကအမျိုးသမီးတယောက်အတိမတ်ပြုခံရဖို့ဆိုတာကခက်ပါတယ်။အခုလိုစုချင်းနဲ့ခံရတော့ဝမ်းသာဂုဏ်ယူချင်တတ်မိတယ်လို့အတိတ်ပဲရှိတယ်လို့ခံစားရပါတယ
်။မဝဝေနုဟာမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသူဖြစ်ခုနှစ်နှစ်အကျဉ်းကြခံခဲ့ရပြီးတဲ့နောက်2012ခုနှစ်ပြန်လွတ်လာပြီးချိန်ကလေးကအမျိုးသမီးနဲ့လူနည်းစုခွင့်ရအပါဝင်လူခွင့်ရအတွက်ဒီဇိုင်းမမတ်လှူရှားဆောင်ရွက်နေသူဖြစ်ပါတယ်။ဒီနေ့2021ခုနှစ်စက်တင်ဘာလတုန်းကလည်းသူမဟာဂရိနိုင်ငံအေသင်မြို့တော်ရဲ့ဒီမိုကရေစီစုချီးမြှင့်ခံထားရပါတယ်။ဒီနေ့ DVF စုကို International Award နိုင်ငံတကာစု Lifetime Leadership ဦးဆောင်မှုဆိုင်ရာဘဝတသက်တာထူးချွန်စုနဲ့ Inspiration Award ဆိုပြီးတော့ကဏ္ဍခွဲပြီးတော့ပေးအပ်ခဲ့ပါတယ်။အခုနှစ်အတွက် Inspiration Award စုကိုတော့မြန်မာနဲ့ Afghan အရေးသတင်းတင်ဆက်ပေးခဲ့သူ CNN သတင်းတောက် Clarissa Ward ချီးမြှင့်ခံခဲ့ရပါတယ်
။ This truly is unlike any award I've ever received.
ဒီစုကတခြားကျွန်မရဘူးတဲ့စုတွေနဲ့လုံးဝမတူပါဘူး။ကျမအနေနဲ့ဘာပြောရမှန်းမသိလောက်အောင်ကိုဖြစ်သွားပြီးတော့ချက်သိန်းတွေလည်းချမိပါတယ်။ဗနီဆာနာကတည်းမိကွန်ပြောတဲ့တလျှောက်လုံးကျမမျက်ရည်တောင်ချမိပါတယ
်။ Clarissa Ward ဟာပြီးခဲ့တဲ့ April ကမြန်မာနိုင်ငံကိုခူတိုင်းလာရောက်ပြီးတော့မြန်မာနေဦးဒေါ်လာရင်းနဲ့ပတ်သက်ပြီးတော့သတင်းတွေဖော်ပြခဲ့တာဖြစ်ပါတယ်။ဒါပြင်ဒီနေ့မှယူဂန်ဒါနိုင်ငံကအသက်24နှစ်အရွယ်သဘာဝပတ်ဝန်းကျင်အရေးလှူရှားသူ Vanessa Nakati လည်းနိုင်ငံတကာစုချီးမြှင့်ခံခဲ့ရပါတယ်
။ Only action will reduce emissions which is why
I'm so လုံဆောင်ချက်တွေကပဲကာဗွန်တန်ခွေထုတ်လွှတ်မှုတွေကိုရောကြစေပါလိမ့်မယ်။ဒါကြောင့်ကျွန်မအခုဒီနေရာမှာရှိနေရတာကိုဝမ်းသာပါတယ်။ရာသီဥတုဆိုင်ရာပြဿနာတွေရဲ့အကျိုးဆက်တွေကိုအစိုးရအဆုံးရင်ဆိုင်နေရတဲ့နိုင်ငံတွေလူအပ်နေတဲ့ဒေါ်လာပြည်လဲမောင်းများစွာနဲ့ပတ်သက်ပြီးတော့စိစက်ဆွေးနွေးပြောဆိုနေကြချိန်မှာထောက်ပံ့ကြေးဒေါ်လာ5000ဆိုတာကတော့တိတ်ပြီးတော့အရေးကြီးပုံမရပေမဲ့လေ DVF Foundation ကပေးတဲ့ဒေါ်လာ5000ကတော့ကမ္ဘာလုံးဆိုင်ရာရေရှည်တည်တံ့မှုကိုအထောက်အကူဖြစ်စေမယ်။ကျွန်မရဲ့အစိမ်းရောင်ကြောင်းစီမံကိန်းအတွက်တော့အပြောင်းလဲဖြစ်ပါလေ
။ Lifetime Leadership စုကိုတော့ Microsoft ကုမ္ပဏီပူးရဲတည်ထောင်သူတန်းကျော်တထေးကြီး Bill Gates ရဲ့ဇနီးဟောင်း Bill and Melinda Gates Foundation ဦးဆောင်လို့ရှားသူ Melinda Gates ကိုချီးမြှင့်ခဲ့ကြပါတယ်။ဒီစုကိုချီးမြှင့်တဲ့ Diane von Furstenberg ကတော့COVID-19 ကာယောဂါကာလအတွင်းမှာအမျိုးသမီးတွေအတော်များများအလုပ်တွေဆုံးရှုံးခဲ့ကြတယ်လို့လည်းဆိုပါတယ်
။ You know COVID was not good for women. ကိုဗစ်ကရောဂါကအမျိုးသမီးတွေအတွက်မကောင်းပါဘူး။ကျမတို့35နှစ်လောက်နောက်ပြန်ဆုတ်သွားပါတယ်။ဘာကြောင့်လဲဆိုတော့အမျိုးသမီးအတော်များများအလုတ်ကထွက်ပြီးတော့အိမ်မှာနေနေရပါတယ်။ပြီးတော့အာဖဂန်နစ္စတန်ကိစ္စဖြစ်လာပြီးကျမတို့အမျိုးသမီးတွေရဲ့အခြေအနေလည်းမကောင်းပါဘူး။ဒါကြောင့်ကျမတို့အမျိုးသမီးတရေကောင်းတွေလိုအပ်ပြီးတော့ဒါကတိတ်ကိုအရေးကြီးပါတယ်။
ပြည်ထောင်နိုင်ငံပါရစ်မြို့မှာဗုဒ္ဓနေ့ကကျင်းပခဲ့တဲ့ DVF စုချင်းမြင်ပွဲအခမ်းအနားကိုတော့ဥရောပဘိုးဘန်ဥက္ကဋ္ဌခရစ်စတင်းလကလည်းတက်ရောက်ခဲ့တာပါ DVF စုကိုအရင်ကချင်းမြင်ခံရသူတွေထဲမှာတော့ကွယ်လွန်သွားပြီဖြစ်တဲ့ American တရားရုံးချုပ်တရားသူကြီးဟောင်း Ruth Bader Ginsburg American သမ္မတကရောဟောင်း Hillary Clinton နာမည်ကျော် American ရုပ်သံတင်ဆက်သူတွေဖြစ်ကြတဲ့ Oprah Winfrey နဲ့ Robin Roberts တို့လည်းရရှိခဲ့ဘူးပါတယ်2010ပြည်နှစ်ကစပြီးတော့နှစ်စဉ်ပြည့်ရလာခဲ့တဲ့ဒီစုကိုတော့လူခွင့်ရေးလူနည်းစုခွင့်ရေးနဲ့အမျိုးသမီးခွင့်ရေးတွေအတွက်ရှေ့တန်းကနေရဲရဲဝံ့ဝံ့ဥဆောင်လှုပ်ရှားကြတဲ့ကမ္ဘာတဝန်းကအမျိုးသမီးတွေကိုဂုဏ်ပြုတဲ့အနေနဲ့ချီးမြှင့်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုရန်နိုင်ဖြစ်ပါတယ်ခင်ဗျာ။အခုတော့ထိုင်းနိုင်ငံဘက်ကိုသွားကြည့်ရအောင်ပါ။ထိုင်းနိုင်ငံနေဆက်တီကနေအထောက်အထားမဲ့နိုင်ငံသားများတရားမဝင်ဝင်ရောက်မှုကနိုဝင်ဘာလဝက်အတွင်းလူဦးရေ9000ကျောင်းကျော်ရှိပြီးအဲ့ဒီထဲမှာအများစုကမြန်မာနိုင်ငံသားတွေဖြစ်တယ်လို့ထိုင်းနိုင်ငံကာယောဂထိန်းချုပ်ရေးအဖွဲ့ကသတင်းထုတ်ပြန်ပါတယ်။ထိုင်းအခြေစိုက် VOA သတင်းတော့မအေးမာကသတင်းပေးပို့ထားတာဖြစ်ပါတယ်
။ဇန်နဝါရီလကနေအောက်တိုဘာလကုန်ထိ10လအတွင်းထိုင်းနိုင်ငံနေဆက်တွေကနေနေ့စဉ်တရားမဝင်ဝင်ရောက်နေတဲ့အထောက်ထားမဲ့နိုင်ငံသားတွေ3000ခွဲကျော်ရှိနေတယ်ဆိုပြီးထိုင်းအစိုးရကတရားဝင်ထုတ်ပြန်ထားပါတယ်။အခုနိုဝင်ဘာလအတွင်းမှာတော့အထောက်ထားမပါပဲတရားမဝင်ဝင်ရောက်လာသူတွေပိုများလာပြီးနိုဝင်ဘာလ15ရက်နေ့ထိလဝက်အတွင်းမှာ9000ကျော်ထိရှိနေပြီဆိုပြီးထိုင်းနိုင်ငံကတ်ယောဂါထိန်းချုပ်ရေးအဖွဲ့ကနိုဝင်ဘာလ16ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။အများစုဟာမြန်မာနိုင်ငံသားတွေဖြစ်ကြတယ်ဆိုပြီးရောင်ကျူးလူသမားဖွဲ့ရဲ့မဲဆောက်ရုံးတာဝန်ခံဦးမိုးကျော်ကအခုလိုပြောပါတယ်
။ဒီနိုဝင်ဘာလ10ရက်နေ့ကနေ15ရက်ပေါ့လေ15ရက်အတွင်းပေါ့နှစ်ပတ်အတွင်းမှာပေါ့တပတ်တွင်းမှာပဲဒီနိုင်ငံကလေးတွေဖုန်းနဲ့လူကြီးက9,142ဦးရှိတယ်လို့အဲ့ဒီပြည်ချင်းရဲ့မှာပါပါတယ်။ဟာလာနှစ်ပတ်အတွင်းမှာနိုဝင်ဘာလ10ရက်နေ့ကနေ15ရက်အတွင်းမှာဖုန်းနဲ့ဒီနိုင်ငံသားတွေကလည်း9,000ကျော်ရှိတဲ့ထဲမှာဒီပုံပုံနဲ့ဆိုလို့ရှိရင်သုံးပုံလောက်ကမြန်မာနိုင်ငံသားအများကြီးလို့ပြောလို့ရပါတယ်ဗျာဟုတ်ကဲ့ပါခင်ဗျာ
။ကိုဗစ်ကရောဂါကြောင့်ထိုင်းနိုင်ငံကအိနီနာချင်းနိုင်ငံတွေနဲ့နေဆက်ဖြတ်တန်းသွားလာနေတဲ့ဂိတ်တွေကိုပိတ်ထားချိန်မှာအခုလိုမျိုးတရားမဝင်ဝင်ရောက်လာသူတွေများနေတာဖြစ်ပါတယ်။အခုဆိုရင်ထမ်းမြန်မာနယ်စပ်တွေဖြစ်တဲ့ရနောင်းကော့တောင်မဲဆောက်မြဝတီမဲဆိုင်တာချီလိုက်တာမကဖျားသုံးစုစံခရဗူရီပရာကျုတ်ခီရီကန်မောထောင်နယ်စပ်တွေကပါအထောက်ထားမဲ့မြန်မာတွေအလုံးရင်းနဲ့ဝင်ရောက်လာနေတဲ့အတွက်ထိုင်းဆိုရကပြည်နယ်ဆယ်ခုကိုလုံခြုံရေးတင်းကျပ်စွာချထားရပါတယ်။ဒါပေမဲ့လည်းအလောက်ကန်ရှာဖွေဖို့လာကြတဲ့မြန်မာတွေဟာအဖမ်းဆီးတွေကြားကပဲနေ့စဉ်ရာနဲ့ချီပြီးဝင်လာနေစေဖြစ်ပါတယ်။ဒီလိုအလုံးရင်းနဲ့ဝင်ရောက်လာနေတဲ့အတွက်သူတို့ကိုဖမ်းဆီးထိန်းသိမ်းတဲ့အခါမှာထိုင်းနိုင်ငံကထိန်းသိမ်းတဲ့စခန်းတွေအချုပ်တွေနေရာမဆက်တဲ့အခြေအနေတိဖြစ်နေပါတယ်
။နေဆက်တီတစ်ချောင်းကနေပြီးတော့ကိုယ်ဝန်တာတွေများတယ်။များလို့အားကြီးတဲ့အခါကျတော့သူတို့ဖမ်းဆီးပြီးတော့ထိန်းသိမ်းထားတဲ့အခြေအနေတွေဟာထိန်းသိမ်းစခန်းတွေမှာဆိုလူတွေပြစ်ကျက်နေတယ်ဆိုပြီးတော့ထိုင်းတော်ရှိရလူကြီးဒေသတော်ရှိရထိုင်းနိုင်ငံတော်ရှိရဒီအလားပိုင်းအတိုင်းဝန်းအနေနဲ့လူပြောထားတာရှိပါလေခိုးဝင်လာတဲ့လူတွေရှိတယ်ဆိုရင်သူကကိုဗစ်ရောဂါရှိမရှိစစ်ဆေးပြီးတော့လာရန်လမ်းကြောင်းလာရတဲ့နိုင်ငံကိုပြန်ပြီးတော့ပေါ့နော်လွှဲပြောင်းပြီးတော့ပြည်ရနေတဲ့အစီအစဉ်မျိုးတွေနောက်ပိုင်းမှာလှုပ်ဆောင်နေရတယ်လို့သူကပြောလာပါလေ
နေဆက်ဖြတ်ကျော်ပြီးနေ့စဉ်ရာနဲ့ချီဝင်ရောက်နေတာမို့ထိုင်းဆိုရကဒီပြဿနာကိုကင်တွယ်ဖို့အတွက်အခက်အခဲတွေ့နေပုံရပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးလုံခြုံရေးအလုပ်ကိုင်အခက်အခဲနဲ့စီးပွားရေးအကျက်တဲတွေကြောင့်မြန်မာနိုင်ငံသားတွေဟာနေဆက်တွေကနေနေ့စဉ်ထိုင်းနိုင်ငံနဲ့ရတဲ့နီးလမ်းတွေနဲ့ဝင်ရောက်လာနေကြတာဖြစ်ပါတယ်ထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်ပါနေထိုင်နေကြတဲ့မြန်မာနိုင်ငံသားသုံးသပ်တဲ့မနေ့ရှိနေပါတယ်ရှင
်မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာမကြခင်မှာပဲမြမရေးသုံးသက်ချက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုလိုင်းနိုမီတာ3249နဲ့ VOA ရဲ့ Facebook စာမျက်နှာကပါဆက်ပြီးတော့ဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ် VOA ကိုတားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
ရခိုင်ပြည်သူတွေရခိုင်နှုန်းအပြည့်ကတော့ဒီရခိုင်တက်တော် AA ကတရားစီရင်ရေးရအုပ်ချုပ်ရေးအဲ့ဒါကိုပဲတိုက်မဲ့ဆက်ပါတယ်ချစ်ကြော်နေတဲ့မြမတက်မလို့ဒီကိုရခိုင်
မင်္ဂလာမနက်ခင်းပြကြပါသည်ခင်ဗျာ VOA American Tan ရဲ့တောက်က
ြ VOA American Tan ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American Tan နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UDELCET 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ရေးသက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American တန်ကတောင်းကြနေမနေ့ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line no meter 32 kHz 9335 line no meter 49 kHz 6153နဲ့ VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရွယ်အတွင်းမှာတော့ဥအောင်ခင်းရဲ့မြန်မာရေးသုံးသပ်ချက်နဲ့ကျမ်းမာရေးခန္ဓာအပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ရခိုင်ပြည်သူတွေရခိုင်နှုတ်အပြေးကတော့ဒီရခိုင်တက်တော်အေအေကတရားစီရင်ရေးရအုပ်ချုပ်ရေးရအဲ့ဒါကိုပဲတိုက်မဲ့ဆက်ပါတယ်ကြည့်ကြော်နေတဲ့
ကြာခင်မှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုတင်ဆက်သွားမှာဖြစ်ပါတယ်အခက်အခဲအမျိုးမျိုးကိုကြော်လွှားပြီးရခိုင်တိုင်းရင်းမီဒီယာတွေပေါ်ထွန်းလာဖို့နဲ့သူတို့ပါဝင်ရတဲ့အခမ်းအကဏ္ဍတွေအကြောင်းကိုဥအောင်ခင်ကသုံးသပ်တင်ပြထားပါတယ်
နာသိမ့်ပြီးဖိနှိပ်ချုပ်ရှက်လာတဲ့အတွက်လွတ်လပ်တဲ့သတင်းမီဒီယာဟာအွန်လိုင်းမှာရပ်တည်နိုင်အောင်ကြိုးပမ်းနေရပါတယ်။ဒါပေမဲ့စစ်အာဏာမသိမ့်မီကလည်းသတင်းမီဒီယာမှာလွတ်လပ်မှုရှိတာမဟုတ်ပါဘူး။အထူးသဖြင့်ရခိုင်ပြည်နယ်နဲ့ပတ်သက်လာရင်သတင်းမီဒီယာတွေအများဆုံးဖိနှိပ်ခံရတာတွေ့ရပါတယ်။ရိုဟင်ဂျာနဲ့ပတ်သက်တဲ့ရိုက်တာသတင်းတောင်ကျော်စိုးဦးနဲ့ဝါလုံးကိုအမှုလုပ်တာဟာထင်ရှားပါတယ်။2001ကတည်ထောင်တဲ့နေရင်းစရာနဲ့2012မှာတည်ထောင်တဲ့ DMG Development Media Group စတဲ့ရခိုင်သတင်းဌာနတွေကတော့ online ကနေထုတ်ဝေနေဆဲဖြစ်ပါတယ် NLD အစိုးရလက်ထက်2019ဇွန်လကစပြီးစစ်အာဏာသိမ်းတဲ့2012 February အထိရခိုင်မြို့နယ်၈ခုနဲ့ချင်းမြို့နယ်တစ်ခုမှာတစ်နှစ်ခွဲကျော်ကျော် internet ပိတ်ထားပါတယ်COVID-19 ရောဂါကြောင့်ပညာရေးမှာအင်တာနက်ကိုအားကိုးနေခြင်းရခိုင်ပြည်နယ်မှာအင်တာနက်ပိတ်ထားတဲ့အတွက်လူငယ်တွေနှိမ့်နာဆုံးရှုံးပြီးသတင်းလွတ်လပ်မှုပျော်ဆုံးရပုံကိုရေးထားတဲ့2020နိုဝင်ဘာလထုတ် Time Magazine ဆောင်းပါးဟာလွန်ခဲ့တဲ့မေလက Human Rights Press Award ဆုကိုရရှိသွားပါတယ်။ရည်သူကတော့မြောက်ဦးမြို့သားကိုကျော်စန်းလှိုင်နဲ့အလွတ်သတင်းတောင် Emily Fishbane တို့ဖြစ်ပါတယ်။
သူတို့ဟာဆရာနာမသိမ့်ပြီးဇန်နဝါရီလမှာသတင်းသမားခုနှစ်ဦးကိုတွေ့ဆုံပြီးရခိုင်ပြည်နယ်ကလက်နက်ကင်ပဋိပက္ခအကြောင်းမေးမြန်းကြပါတယ်တကယ်တော့2016အောက်တိုဘာမှာစတင်တဲ့ရခိုင်မြောက်ပိုင်းနယ်မြေရှင်းလင်းရေးစစ်ဆင်ရေးလှုပ်ချိန်ကစပြီးသတင်းမီဒီယာကိုအမျိုးမျိုးချုပ်ချယ်လာတာပါ2019မှာခွင့်ပြုချက်မရဘဲသတင်းယူရင်ပါလာတဲ့ကင်မရာနဲ့ကွန်ပျူတာအသိမ်းခံရဖို့များပါတယ်အေအေရခိုင်တပ်က2018မှာထိုးစစ်ဆင်တဲ့အခါတပ်မတော်ကလည်းမီးကုံရန်ကုံပြန်လည်တိုက်ခိုက်တဲ့အတွက်အရက်သားအများအပြားတေဆုံးပါတယ် DMG နဲ့နေရင်စရာသတင်းဌာနအပါအဝင် website 230ကိုပိတ်ထားဖို့2020 March လထဲမှာအစိုးရကအမိန့်ထုတ်ပါတယ်အေအေတပ်တော်ကလည်းအကြမ်းဖက်အဖွဲ့အဖြစ်ကြီးညာပါတယ် NLD အစိုးရဟာပထမ4နှစ်မှာသတင်းမီဒီယာကို32ကြိမ်တရားစွဲပြီးတပ်မတော်က17ကြိမ်တရားစွဲပါတယ
် DMG သတင်းဌာနဟာမြို့နယ်တနေမှာသတင်းတောက်တဦးထားတဲ့အတွက်သတင်းတောက်18ယောက်ရှိပြီး AA နဲ့တပ်မတော်အကြဖြစ်ပေါ်တဲ့တိုက်ပွဲတွေကိုအရင်ဆုံးသတင်းပို့နိုင်ပါတယ် နောက်ဆက်ကိုမေလာကစပြီးစစ်အာဏာသိမ်းချိန်အထိနှစ်နှစ်နီးပါးအတွင်းရခိုင်စစ်ဘေးဒုက္ခတွေအကြောင်းဆောင်းပါးပေါင်း130ဆောင်ထုတ်ဝေနိုင်တယ်လို့ဆိုပါတယ်2019မေလာမှာ DMG
DMG သတင်းအဖွဲ့ရှင်းတန်းနေတာကိုပြသရရောက်ပါတယ်။ရခိုင်အမျိုးသားအဖွဲ့ချုပ်နဲ့အေအေတပ်တော်ကိုအကြမ်းဖက်အဖွဲ့အဖြစ်ကြေညာပြီးတစ်နှစ်ကြာတဲ့အခါလွန်ခဲ့တဲ့မတ်လ17ရက်နေ့ကဒီကြေညာချက်ကိုစစ်ကောင်စီကရုတ်သိမ်းလိုက်ပါတယ်။အေအေနဲ့ဆက်ဆက်တယ်ဆိုတဲ့တန်တရားနဲ့တရားစွဲခံရသူ212ကျော်ရှိတဲ့အနက်လွတ်မြောက်လာသူ151ကျောင်းအောက်တိုဘာ31ရက်နေ့ထုတ်
DMG သတင်းမှာဖော်ပြပါတယ်။ရခိုင်ဗုဒ္ဓဘာသာဝင်ရိုဟင်ဂျာမွတ်စလင်နဲ့ကမ္မန်မွတ်စလင်တွေကို2016မှာကွင်းစင်းလေးလာခဲ့သူသူတေသီအိမ်တီရီသူကသတင်းအချက်အလက်စုဆောင်းရတာအလွန်ခက်ခဲပုံကို Frontier စာဆောင်မှာရေးပူပါတယ်။ဒုက္ခရောက်ရတာတွေကိုနိုင်ငံသားကသိရအောင်ပြောကျင်လွန်းတဲ့အတွက်ပုံကြီးချဲ့ရာမျိုးဖြစ်သွားတာကိုမကြာခဏကြုံတွေ့ရတာဟာလဲသတင်းစုဆောင်းရမှာအခက်အခဲတစ်ခုဖြစ်တယ်လို့ဆိုပါတယ်။
ဝါရင်ဆုံးနရင်းစရာသတင်းဌာနကိုဓာတ်ကအခြေစိုက်ရခိုင်ဒီမိုကရေစီသမားတစုက2017မာလမှာတည်ထောင်တာမှုအနှစ်20ရှိနေပါပြီ။ပထမဆုံးအီးမေးလ်နဲ့သတင်းပို့ပါတယ်။နောက်အလုံယုံဆွေးနွေးပွဲကျင်းပပြီး2022အေပီမှာနရင်းစရာသတင်းသမား3ဦးကိုလ်ကာတာမှာတင်ဒန်းတက်ပါတယ်။ဘီဘီစီအေအိုင်အာပီတီအိုင်သတင်းဌာနတွေကဝါရင်သတင်းသမားတွေပို့ချတဲ့တင်ဒန်းဖြစ်ပါတယ်။ အခုတော့နရင်းစရာသတင်းစဉ်ကိုအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့အွန်လိုင်းမှာကြည့်နိုင်ပါတယ်။နရင်းစရာရဲ့ထုတ်ဝေချက်တွေကိုကြည့်ရတာဟာပြန်လည်ထူထောင်ရေးမှာအပြုသဘောနဲ့ပါဝင်နေပုံရပါတယ်။2019ဖေဖော်ဝါရီလမြောက်ဦးမြို့မှာကျင်းပတဲ့သရုတ်တအကြိမ်မြောက်တိုင်းရင်းမီဒီယာညီလာခံမှာတိုင်းရင်းမီဒီယာတွေဟာငြင်းညာရေးနဲ့တင့်မြတ်ရေးကိုပေါ်ဆောင်ရမယ်ဆိုတဲ့ဆောင်ပုတ်ချမှတ်ထားပ ောက်လာမှသာငင်းရန်ရေးရနိုင်မှာဖြစ်ကြောင်းငင်းရန်ရေးမီဒီယာရဲ့လက်ဦးစရာတဦးဖြစ်တဲ့နော်ဝေးပညာရှင်ဒေါက်တာယိုဟန်ဗင်ဇက်ဂါတန်ကအဆိုအမိန့်ရှိဦးပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာအခုတခါတော့ကျန်းမာရေးကဏ္ဍပါဒီဘက်မှာတော့ကိုဗစ်ကာကွယ်ဆေးနဲ့လူအများစုကိုကံအားအကြောင်းကိုပြောပြထားပါတယ်။ကိုဗစ် -19 ကာကွယ်ရေးအတွက်ကာကွယ်ဆေးအဓိကထိုးလာချိန်မှာအားလုံးကိုကာကွယ်နိုင်ဖို့နိုင်ငံလူဦးရေရဲ့80ရာခိုင်နှုန်းခန့်ကိုကံအားပေါ်လာဖို့လိုတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဒီအကြောင်းနယူးယောက်မြို့ကကူးစက်ရောဂါအထူးကုဒေါက်တာဇေယျသက်ကိုကိုဝင်းမင်းကဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒေါက်တာဆရာတက်ခင်ဗျာကျွန်တော်တို့ဒီကိုဗစ်ကိုကာကွယ်နိုင်ဖို့ပေါ့နော်ကမ္ဘာမှာနောက်ဆုံးအဓိကဒီကာကွယ်ဆေးတွေပို့ထိုးလာတဲ့အချိန်မှာပဲတချို့ဒေသတွေမှာတော့ဆရာရယ်အထူးသဖြင့်ဥရောပမှာပေါ့နော်ဒီဖြစ်နှုန်းသေနှုန်းတွေကပြန်ပြီးတော့ဆမြင့်တက်လာတဲ့နောက်ဒီနောက်ထပ်လှိုင်းကြီးတစ်ခုဖြစ်လာမှာကိုတော်တော်များများဆက်ဆိုးရင်ပြီးတော့ရုန်းကန်စူးစမ်းနေရတဲ့အချိန်မှာကျွန်တော်တို့မြန်မာနိုင်ငံမှာလည်းဒီကာကွယ်ဆေးကိုထိုးဖို့စူးစမ်းရုန်းကန်နေရတဲ့အချိန်ဖြစ်နေတဲ့အခါကျတော့ဒီနိုင်ငံတကာအတွေ့အကြုံတွေရဆရာရယ်အဓိကပါစပြီးတော့အကြံပြုချင်တယ
်နံပါတ်1ကကျွန်တော်တို့ဒီအခုလက်ရှိအနေအထားမှာကျွန်တော်နိုင်ငံတနိုင်ငံမှာဒီကိုဗစ်ကိုဘယ်လောက်ထိထိန်းနိုင်သလဲပေါ့လေဆိုတော့ဟိုယောဂါဖြစ်ပြီးတော့ရလာတဲ့ immunity လို့ခေါ်တာပေါ့နော် natural immunity ဖြစ်လာတာဘိုင်းပေါ့နော်နံပါတ်2ကတော့ vaccine ကနေထိုးပြီးတော့ရလာ immunity ပေါ့ဘယ်လိုနည်းနဲ့ပဲရရပါနိုင်ငံတနိုင်ငံမှာဒီကိုဗစ်အတွက်ဆိုရင်တို့ကတွက်တာ80ရာခိုင်နှုန်းလောက်ရလို့ရှိရင်တော့ဒီနိုင်ငံမှာဒီကိုဗစ်ယောဂါကိုထိန်းသိမ်းနိုင်မယ်လို့ပြောတယ်။ဆိုတော့ဒါကိုမူတည်ပြီးတော့ကျွန်တော်တို့နိုင်ငံအလိုက်ကိုခြုံကြည့်လို့ရှင်ဒီနေ့ဒီအချိန်မှာ80ရာခိုင်နှုန်းအထိရတဲ့နိုင်ငံရှိပြီလားဆိုတော့မ
မရှိတဲ့လောက်ကိုတော်တော်ရှာနေပါတယ်အင်္ဂလန်ဘာကတော့68ရာခိုင်နှုန်းမိဘအထိဖြစ်တယ်လို့သူတို့ပြောပါတယ်ဒါပေမဲ့လည်းဥမာ US လို့မှာတော့မှ60နဲ့8လောက်ထိလို့ကျွန်တော်နားလည်တာပေါ့နော်လုံငယ်နှစ်ပတ်လောက်တည်းဟုတ်ကဲ့အဲ့တော့ဒီနေရာမှာဒီ ဟတ်အင်မြူနတီရဖို့ပေါ့နော်ဆိုတော့ကစစ်ဆေးရခိုင်နှုန်းလောက်လို့ထင်ပါတယ်အခုဒီနေ့ဒီချိန်အထိဆိုတော့အရန်ကိုအရေးကြီးပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့စီမှာတခုတော့ရှိတာပေါ့လေဟိုယောဂဖြစ်ပြီးသွားတယ်ဒါပေမဲ့ယောဂဖြစ်သွားတယ်ဆိုတာရန်ကုန်မြို့မှာကျွန်တော်ဖြစ်ခဲ့တယ်တခြားမြို့ကြီးတွေမှာဖြစ်တယ်ဒါတောင်မှအများကြီးဖြစ်သေးတာမဟုတ်ပါဘူးဒါတောင်မှကျွန်တော်ပမာဏနိ
်တော်ခုဒီနေ့ဒီချိန်မှာတွေ့နေတယ်လို့မျိုးပဲပေါ့เนาะဥမာရူမေးနီးယားဆိုရင်ဒီရပိုင်းအတွင်းမှာကိစ္စအများကြီးတက်လာတယ်လို့ပြောပါတယ်လွန်ခဲ့တဲ့တလနီးပါးလောက်တုန်းကရုရှားမှာကိစ္စအများကြီးတက်လာတယ်လို့ကြားပါတယ်ဆိုတော့ဒီရူမေးနီးယားဆိုတာအရင်တော့ကိစ္စမရှိခဲ့ဘူးပေါ့လေဆိုတော့ကိစ္စဆိုတာဒီလိုမျိုးမရှိသေးတဲ့နိုင်ငံတွေမှာစပြီးတော့ဖြစ်လာတယ်နောက်အခုတလောမှာယူရိုပ်တွေမှာဒီလိုမျိုးကိစ္စတွေဆက်ဆက်ပြီးတော့ထွက်လာတာရှိပါတယ်ကျွန်တော်တို့လည်းဒီနေ့ဒီချိန်မှာမတွေ့အောင်လို့တွေ့ရပါတယ်ဒါပေမဲ့ကူကတော့ကျွန်တော်ကနယူးယောက်မှာပဲနေတဲ့အတွက်ကြောင့်တော့နယူးယောက်မှာတော့ကိစ္စအနေထားရတော့တော်တော်လေးတော့ပြန်ကျသွားပြန်ပါပြီလွန်ခဲ့တဲ့3လလောက်ကတော့ကိစ္စတွေတက်လာတယ်2လလောက်အတွင်းမှာကိစ္စတော်တော်လေးကို peak ကိုရောက်လာတယ်ပြီးခဲ့တဲ့လမှာတော့ဆက်ပြီးတော့ downhill ကိုပြန်ဖြစ်လာတယ်ပေါ့နော်ဒါကကျွန်တော်တို့ဆေးရုံမှာတွေ့ရတဲ့လူတွေပေါ့ဆိုတော့အဲ့ဒီလူတွေကိုကျွန်တော်တို့ပြန်ပြီးတော့စိတ်ဖြာပြီးတော့ကြည့်လိုက်လို့ရှိရင်တော့ဈေးမထိုးထားတဲ့လူတွေကပို့ပြီးတော့ဒုက္ခရောက်တယ်ဒါတိတိတတ်တာပါပဲဈေးထိုးထားတဲ့လူတွေကယောဂမရအောင်မဟုတ်ဘူးရပါတယ်ကျွန်တော်စီမှာလည်း example တွေအများကြီးရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဘာကြောင့်အခုလိုကူးနေရတာလဲဆရာ
ဈေးထိုးရတာနဲ့ဘာလို့ယောဂရတာလဲပေါ့လေဆိုတော့သူတို့ဈေးထိုးပြီးတော့အသက်ဆုံးရှုံးသွားတဲ့အထိယောဂရနိုင်လားဆိုတော့အယံရှားပါတယ်ဒီနေ့ဒီချိန်ထိတော့ကျွန်တော်မတွေ့ဘူးသေးပါဘူးဒါပေမဲ့လည်းကျွန်တော်ကတော့ဒီ US မှာရှိတဲ့လူတန်းစားတရက်ကိုပြောနေတာပေါ့နော်သူတို့ကတော့ Pfizer တို့ Moderna တို့ J&J တို့ကိုထိုးထားတဲ့အပိုင်းပေါ့လေဆိုတော့ဒီဗမာနိုင်ငံမှာတော့ Sinovac ဖြစ်တဲ့ကြောင့်ကျွန်တော်အနေနဲ့တော့ဟို comparison လုပ်တော့ပြောလို့တော့မရဘူးပေါ့နော်အမှန်ကျွန်တော်ပြောလို့ရတဲ့တစ်ချက်ကတော့ဈေးထိုးထားရင်လည်းနှလုံးမဲ့ထိုးထိုးသုံးလုံးမဲ့ထိုးထိုးယောဂါဆိုတာရဖို့ chance ရှိပါတယ်ဥပမာ example ပြောရလို့ရှိရင်ကျွန်တော်မိသားစုလေးတွေရှိတယ်ပေါ့ကျွန်တော်အခုတလောမှာတွေ့ရတာပေါ့လေဆိုတော့မိသားစုတစုဆိုလို့ရှိရင်အသက်ကြီးတဲ့လူတွေရှိတယ်အသက်ငယ်တဲ့ကိုအပြင်မှာအလုပ်လုပ်နေတဲ့သားသမီးတွေရှိတယ်ဆိုတော့သားသမီးတယောက်ယောက်ကနေယောဂါရလာတာဖြစ်နိုင်ပါတယ်အိမ်မှာကူးပါတယ်ဆိုတော့သဘောတကွဒါကအကုန်လုံး fully vaccinated ဖြစ်နေပြီးသားလူတွေပေါ့လေဆိုတော့ဒါပေမဲ့လည်းကျွန်တော်တို့ဒီနိုင်ငံမှာတော့ဈေးပေးနိုင်တဲ့အတွက်ကြောင့်ဈေးဆိုတာကျွန်တော်တို့ဟိုအရှိတောင်အရှောင်းမှာတော့မရှိသေးပါဘူး monoclonal antibody လို့ခေါ်တာပေါ့နော်ကျွန်တော်ကဒီလိုမျိုးအသက်ကြီးတဲ့လူတို့ယောဂါခံရှိတဲ့လူတွေကျွန်တော်တို့ပစ်ပေးလိုက်တဲ့အခါကျတော့တို့ကဘာမှန်းတော့မသိလိုက်ဘူးတရက်လောက်ပဲဖြစ်ပြီးတော့နောက်နေ့ကျတော့အကောင်ပကတိနဲ့နေပြန်ကောင်းသွားကြတယ်ဒါကနေရာတကာမှာတော့လုံလို့ရတဲ့အခြေအနေတခုတော့မဟုတ်ပါဘူးလေဆိုတော့တချို့မိသားစုတွေမှာလည်းအကုန်ထိုးထားပြီပဲမထိုးထားတာကလေးတွေပေါ့နော်တချို့ကလေးဒီနိုင်ငံမှာအခုမှ9နှစ်နဲ့အထက်ကိုစပြီးဈေးပေးထိုးတာ哦ဆိုတော့အရင်တော့17နှစ်အောက်ကိုဆိုရင်ဈေးထိုးလို့မရတဲ့အတွက်ကြောင့်ဒီကလေးတွေဖြစ်လာပြီးတော့အိမ်ကိုကူးလာတယ်ကလေးတွေကအများစုသောကလေးကဘာမှမဖြစ်ဘူးကွယ်နောက်ပြီးတော့ဒီအိမ်ကိုရောက်လာတဲ့အခါကျတော့မိဘတွေရှိတယ်မိဘအနေနဲ့ပတ်သက်တဲ့ဆွေမျိုးအဖိုးအဖွားဦးလေးအတော်ပေါ့နော်အစသည်ဖြင့်သူတို့ကူးသွားကြတယ်ဆိုတော့ဒီလိုလူတွေဘာလို့ကူးသွားလဲဆိုတော့နံပါတ်1ချက်ကဒီ protection တွေကိုကျွန်တော်ရော့ရော့ရဲလှုပ်လာတယ်ပေါ့နော်နှာခေါင်းမလှုပ်ဘူးလက်ကူမြအဓိကလက်ဆေးတာပေါ့နော်လက်ကူမြများမဆေးကြဘူးနှာခေါင်းကိုမဟိုပါပေါ့နော်ဥမာနောက်တစ်ခုကဘာထင်လဲဆိုတော့ဩငါကလေးလေးကတုတ်ကွေးလေးပါပဲလေဆိုပြီးတော့ဟိုဒီကလေးလေးတွေမှာတော့ဘာမှမဖြစ်ဘူးဒါပေမဲ့အိမ်ကလူကြီးတွေကိုကူးလာတယ်ဒါအိမ်ကလူကြီးတွေကတော်တော်များများ vaccine ထိုးထားပြီးတဲ့လူတွေကြီးပဲလေ
ဟုတ်ကဲ့ဆရာအဲ့တော့ဘယ်အချိန်မှဒီတတိယတလုံးပေါ့နော်အဖြစ်ကာကွယ်ဆေးကိုထိုးတင်တာဘယ်လိုဆုံးဖြတ်တင်လဲဆရာ
လက်ရှိအနေအထားအရပေါ့နော် Sinovac နှလုံးထိုးထားပြီးသားလူတွေကတော့လေ6လမှမကြာမပြည့်သေးဘူးဆိုတော့ကျွန်တော်အနေနဲ့ okay တယ်ဗျဆက်ပြီးတော့ monitor လုပ်ပေါ့နော်ကျွန်တော်နောက်6လလောက်ကြာလို့ရှိရင်တစ်ခုခုထပ်ပြီးတော့သိလာမှာပေါ့နော်ဘယ်လိုလုံးတင်တယ်လဲဆိုတော့ပမာနိုင်ငံမှာအခုလက်ရှိအနေအထားမှာ vaccine ကိုငါရင်တော့ကအိန္ဒိယလာတဲ့ဆေးကိုထိုးထားပြီးပါပြီ Sinovac နောက်တစ်လုံးထိုးရမလားဒါမှမဟုတ်လို့ရှိရင်အိန္ဒိယဆေးနှလုံးထိုးပြီး Sinovac နောက်ထပ်နှလုံးထပ်ထိုးရမလားကျွန်တော်အနေနဲ့ပြောရလို့ရှင်တော့ Sinovac နှလုံးထိုးထားပြီးလုံလောက်ပါတယ်။ဘာဖြစ်လို့ဆိုဒီနေ့ဒီချိန်မှာ Sinovac ကိုတော့သလုံးထပ်ထိုးရမှာလားဆိုတဲ့ဟာဘယ်သူမှမသိသေးပါဘူး။ဘယ်သူမှလည်းကျွန်တော်နားလည်တော့ကဒီနေ့ဒီချိန်အထိဟို clinical study လုပ်ထားပြီးတဲ့ဟာမရှိပါဘူးလား။ဆိုတော့ကျွန်တော်အကောင်းဆုံး example ကိုအဲ့ဒီအဖြေကိုပြောရလို့ရှင်တော့ကျွန်တော်တို့ England ကိုကြည့်ပါ။ England မှာ ဒီဈေးပဲရခဲ့တာပါသူတို့ကတော့ AstraZeneca ကုမ္ပဏီကနေရလိုက်တဲ့ဈေးသူတို့နိုင်ငံထုတ်ခဲ့တဲ့ဟာပါဆိုတော့အဲ့ဒီဈေးကိုပဲရခဲ့တဲ့ဟာအင်္ဂလန်မှာဒီနေ့ဒီရင်ဒီ case အများကြီးလည်းမဖြစ်ပါဘူးဘယ်သူမှလည်းတတိယဒုဆိုအင်္ဂလန်မှာအရန်ကြီးထိုးဖို့လုပ်နေတာလည်းမရှိပါဘူးဆိုတော့သဘောတကူကတော့အိန္ဒိယဈေးနှလုံးထိုးပြီးသားလူတွေဒီ Sinovac ကိုတခြားလူတွေကိုပေးထိုးလိုက်ပါဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ vaccine ကခုနကျွန်တော်ပြောသလိုရောပေါ့ဒီနိုင်ငံမှာဒီရောဂါကိုကာကွယ်ဖို့အတွက်ကကိုတခုတည်းဆေးလေးလုံးထိုးလို့ရှိရင်လည်းပြန်ဖြစ်ခြင်းဖြစ်မှာပါပဲ။ဒါပေမဲ့ကိုယ့်ရဲ့နိုင်ငံမှာ80ရာခိုင်နှုန်းအထိ vaccination rate ကိုရခဲ့ရင်ကိုယ်ရောဂါဖြစ်ဖို့ chance အရန်နေသွားပါလား
။ဟုတ်ကဲ့။ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ဦးဝင်းမင်းရဲ့ကျန်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာ။အခုတခါတော့ထိုင်းချေဆိုင် fever wine တော်သားတွေစူးစီးတင်ဆက်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒေတာတိုင်းသားသတင်းထောက်တွင်တင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်တီးတိမ်မြို့နယ်ကအမျိုးသမီးတစ်ယောက်ကိုစစ်ကောင်စီတပ်ဖွဲ့ဝင်၃ဦးကအကြိမ်ကြိမ်အာဓမပြုကျင်းခဲ့ပါတယ်ရခိုင်တပ်တော်အေအေကဖမ်းဆီးထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်၅ဦးကိုစစ်ကောင်စီဘက်ကပြန်ပြီးတော့လွှဲပြောင်းပေးအပ်ခဲ့တယ်ဆိုတဲ့သတင်းနဲ့အတူရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်တို့အကြားတကြောပြန်စစ်ရေးတင်းမာမှုအခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင
်ကျမကနန်းဟောင်ပါရှင်တရင်တွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်တီးတိမ်မြို့နယ်အက်ကလွိုက်ကျေးရွာကအသက်29နှစ်အရွယ်မိဘွားကစအမျိုးသမီးတဦးကိုစစ်ကောင်စီတပ်ဖွဲ့ဝင်3ဦးကအကြိမ်ကြိမ်အတမပြုတ်ကျင်းမှုနိုဝင်ဘာလ17ရက်နေ့ကဖြစ်ပွားခဲ့ပါတယ်။အက်ကလွိုက်ကျေးရွာမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်3ဦးဟာနိုဝင်ဘာလ17ရက်ည17နာရီဝန်းကျင်ခန့်မှာအဲ့ဒီအမျိုးသမီးရဲ့နေအိမ်ကိုရောက်ရှိပြီးအမျိုးသားဖြစ်သူကိုဖမ်းဆီးချုပ်နှောင်ပြီးတော့အမျိုးသမီးဖြစ်သူကိုအတမပြုတ်ကျင်းခဲ့တယ်လို့ချင်းလန်ဒီဖ ens ဖို့စ်ကလေးကဘောကန်CDM စီရင်ကော်မတီဝင်တဦးကပြောပါရယ်အမျိုးသမီးတဦးအထမပြုကျင့်ခံရတဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့တက်မတော်ဘက်ကစုံစမ်းစစ်ဆေးသွားမှာဖြစ်ပြီးမန်ကန်ပါကဥပဒေအရအရေးယူသွားမယ်လို့တက်မတော်ပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောပါရယ်အကလော့ကျေးရွာဟာတိတိန်မြို့နယ်25မိုင်ခန့်ဝေးပြီးကနေဒီတောင်ချေမှာတည်ရှိတဲ့ကျေးရွာတရွာလဲဖြစ်ပါရယ်လက်ရှိမှာတော့အဲ့ဒီကျေးရွာကရွာသားအလုံးနီးပါးဟာနိစ္စရာကျေးရွာတွေကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်
ရခိုင်တပ်တော် AA ကဖမ်းဆီးထားတဲ့စစ်ကောင်စီတပ်သားတွေနဲ့ရဲတပ်ဖွဲ့အပါအဝင်15ဦးကိုနိုဝင်ဘာ15ရက်နေ့ညနေပိုင်းကစစ်ကောင်စီဘက်ကလွှဲပြောင်းပေးခဲ့ပါတယ်။ AA ကလွှဲပြောင်းပေးလိုက်တဲ့အထဲမှာစေတပ်ပုတ်ကြီးရဲလင်းစိုးအပါအဝင်15ဦးကိုပုံနှကျွန်းမြို့နယ်တောင်ပေါက်နယ်ဒီပါယုံကျေးရွာအကြားကြောက်ကွင်းနေရာမှာစစ်ကောင်စီတပ်ကပုံမှုစီခိုင်ဟိန်းထံကိုလွှဲပေးလိုက်တာဖြစ်ပါတယ်။အခုလိုလွှဲပေးလိုက်တာကတော့မတရားဖမ်းဆီးခံရတဲ့ရခိုင်ပြည်သူတွေနဲ့အဖမ်းခံရတဲ့ URAA တပ်ဖွဲ့ဝင်တွေလွမြောက်လို့တဲ့အတွက်လွတ်ပေးတာဖြစ်တယ်လို့ AA ဘက်ကတရင်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်မှာ AA နဲ့ဆက်ဆံမှုရှိတယ်လို့ဆွဆွဲပြီးစစ်တပ်ဘက်ကဖမ်းဆီးပြီးတရားစွဲဆိုထားသူနောက်ထပ်တရားနည်းပါးရှိနေသေးတယ်လို့အရေးဖက်အဖွဲ့အစည်းစီးရင်တွေရတိရပါတယ်။
KNU ကရင်အမျိုးသားစီယုံထိန်ချုပ်နယ်မြေတထုံခရိုင်တပ်မဟာတပ်ဗအာမြို့နယ်ထဲကဖလန်တောင်ရွာစီယုံကိုနိုဝင်ဘာလ16ရက်နေ့မှာစစ်ကောင်စီနဲ့ BGF ပူးပေါင်းတပ်ဖွဲ့ကတွားရောက်ဖျက်ဆီးခဲ့တဲ့အပြင်6တန်းအရွယ်ကျောင်းသူအုပ်ကိုလည်းတနတ်နဲ့ပစ်သွားတယ်လို့နယ်မြေခံ KNU တာဝန်ရှိသူဘက်ကပြောပါရယ်အဆိုပါစစ်ကောင်စီနဲ့ BGF ပူးပေါင်းတပ်ဖွဲ့ဟာဖလန်တောင်ရွာမှာတက်ဆွဲထားတာဖြစ်ပြီးစီယုံကိုမတွားဖျက်ခင်ဆိုင်ကယ်နဲ့ပြန်လာတဲ့ဘောဒပြူရွာနေ6တအွေကျောင်းသူနှူးကိုတနတ်နဲ့ပြစ်ပြီးနှူးစလုံးဒဏ်ရာရရှိသွားတယ်လို့ KNU တထုံခရိုင်အတွင်းရေးမှူးဘဒူစိုးမြင့်ကပြောပါရယ်အဲ့ဒါအပြင်ဖလန်တောင်ရွာမှာရှိနေတဲ့ဒေသခံတွေကိုလည်း PGF ကလူသားတိုင်းလမ်းပြအဖြစ်ဖမ်းဆီးခေါ်ဆောင်သွားတာရှိတယ်လို့ဒေသခံတွေကပြောပါရယ် PGF ဘက်ကတော့ဒီပြစ်ခတ်တိုက်ခိုက်မှုဖြစ်စဉ်ကိုမသိရှိရသေးဘူးလို့အဖွဲ့ပြောခွင့်ရကပြောပါရယ်
ရှမ်းပြည်မြောက်ပိုင်းစီရေပတိပက်ခဖြစ်နေဒေတဲ့ကြောက်မဲမြုတ်နယ်ထဲမှာဒေတာခံရွာသားတွေဟာလေယာဉ်ဆင်းဆင်မိုင်းနေမိလို့ဒေကြေတံရရရှိခဲ့ပါတယ် ပုံလုံရွာသားလုံဆိုင်ဆာမြွန်းဟာအောက်တိုဘာလကလေးကရွာဘေးရီချောင်းအတွင်းငါးစင်းဖန်းစင်မှာမိုင်းနှိမ့်ပြီးခြေထောက်မှာတန်ရာပြင်းထန်ခဲ့ပေမဲ့နိုဝင်ဘာလစာမှာကြက်ချီနေဖွဲ့ကဝင်ရောက်ကူညီကယ်ဆယ်လာနိုင်ခဲ့လို့မန္တလေးစေယုံကိုချက်ချင်းပို့ဆောင်လိုက်ပြီးညာဘက်ခြေထောက်ဖျက်တောက်လိုက်ရတာလို့ကြက်ချီနေဖွဲ့ကဆရာဝန်ကပြောပါတယ်လုံးဆိုင်ဆောင်ညွန်မိုင်းနေမိတဲ့နေရာမှာပဲပြီးခဲ့တဲ့နှစ်ပတ်တုန်းကလည်းရွာသားလေးဦးမိုင်းနေမိပြီးတဦးသေးဆုံးပြီးသုံးဦးတန်ရာရရှိခဲ့ပါတယ်။ကြောက်မဲမြို့နယ်တွင်းမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ RCSS တို့ကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပြီးရွာသားတွေလည်းတိုက်ပွဲကြောင့်မိုင်းနေမိတာတွေနေရစွန့်ခွာပြီးရင်မတော်တဆတိမ်မောက်မှုတွေကြီးစားထိမှန်တန်ရာရမှုအသေးဆုံးမှုတွေဖြစ်ခဲ့ရပါတယ်။
ကချင်ပြည်နယ်ဘူရာဝမြို့နယ်ထဲကကျေးရွာပေါင်း60ကျော်နဲ့မြို့ပေါ်ကရက်ွက်10ခုလောက်မှာကိုဗစ် -19 ကပ်ရောဂါအများပြားကူးစက်နေပါတယ်စုစုပေါင်းအတူပြုလူနာ900လောက်ရှိနေပြီးတက်ကြီးရွယ်အိုတွေထဲကသေဆုံးသူတွေလည်းရှိနေတယ်လို့ပန်းဦးရင်လူငယ်လူမှုကူညီရေးအဖွဲ့တာဝန်ရှိသူကပြောပါတယ်ကိုဗစ်တန်တရာလူနာတွေကိုဆေးရုံမှာကုသနေတာရှိတယ်လို့ကိုနီကိုဟန်နဲ့အိမ်မှာကုသနေသူတွေလည်းများပြားနေတယ်လို့ဒေသခံတွေကပြောပါတယ်ဘူရာဝမြို့နယ်မှာလူစုလူဝေးနဲ့ပျော်ပွဲရွှင်ပွဲကျင်းပရာကနေကူးစက်မှုများလာတာဖြစ်ပြီးနိုဝင်ဘာလဒုတိယအပတ်မှာကိုပြစ်ကတ်ယောဂါဖြစ်ပွားလာသူများလာတာလို့ဒေသခံတွေကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါတနစ်ကြာတိုက်ပွဲတွေညင်သက်နေခဲ့တဲ့ရခိုင်ပြည်နယ်မှာနိုဝင်ဘာလအစောပိုင်းကမောင်းတော်မြို့နယ်မှာရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်တို့ကြားမှာတကြောပြန်တိုက်ပွဲတွေပြန်ဖြစ်ပွားခဲ့ပြီးတော့စစ်ရေးတင်းမာမှုတွေရှိနေပါတယ်။နောက်ထပ်ဒီလိုမျိုးတိုက်ပွဲတွေဆက်ပြီးဖြစ်လာရင်ရခိုင်ပြည်သူတွေအပေါ်ဘယ်လိုမျိုးသက်ရောက်မှုတွေရှိလာနိုင်မလဲဆိုတာကိုတော့မောင် A ကနေစူးစီးတင်ဆက်ထားပါတယ်ရှင်။
နိုဝင်ဘာလအစောပိုင်းကမောက်တော်မြို့နယ်ဝေလာတော်အနင်းတမန်သားရွာအနိမ့်မှတကြိမ်နဲ့မိုက်တယ်အမှတ်39အနင်းကခမောက်ရှောက်ကျေးရွာအနိမ့်မှတကြိမ်ရခိုင်တက်တော် AA နဲ့စိုက်ကောက်စီတို့အကြတိုက်ပွဲဖြစ်ပွားခဲ့တဲ့အတွက်စိုက်ရဲတမမှုတွေရှိနေခဲ့တာပါဘူးသီတော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောက်ဦးအောင်သောရွှေကတိုက်ပွဲဖြစ်မဖြစ်ဆိုတာရခိုင်ပြည်သူတွေအတွက်ထူးဆန်းတဲ့အကြောင်းမဟုတ်ဘူးလို့ဆိုပါတယ်
တိုက်ပွဲဖြစ်တယ်ဆိုတာကတော့လေလူတွေမပြေရက်ကိုမပြန်နိုင်ဘူးဒုက္ခတွေရောက်တယ်ဆိုတော့တိုက်ပွဲချင်းလေတိုက်တော့မထူပါဘူးတချို့ဆိုလို့ရှိရင်ဒီလိုအခက်အခဲတွေကြားတာဒီလိုပဲနေရနေအစားတိုက်ပွဲချစ်လိုက်တာတောင်ကောင်းတယ်ဆိုပြီးမှအဲ့လိုပြောနေတဲ့လူတွေအများကြီးရှိပါတယ်ခင်ဗ
ျရခိုင်ပြည်နယ်လူအခွင့်ရေးကာကွယ်မြစ်တပ်သူမြောက်ဖွဲ့ခေါင်းဆောင်ဖြစ်သူဦးမြတ်ထွန်းကတော့တိုက်ပွဲတွေဖြစ်လာရင်လူအခွင့်ရေးရှုတ်ဖတ်မှုတွေဖြစ်လာနိုင်တယ်လို့သူ့အမြင်ကိုအခုလို့ပြောပါတယ်
တိုက်ပွဲဖြစ်နေလို့ရှိရင်တော့သူတို့ကတိုင်းတွေကိုလေဘယုံပြတ်ကိုလူမျိုးတွေကိုလေဘယုံပြတ်ကိုအချင်းချင်းတော့မျိုးမျိုးနှိစက်ပြီးတော့လုံနေဟာရက်ဆက်ပြီးတော့လုံနေဟာဆိုတော့ဒီချင်းကိုတော့ဒီမျိုးတိုက်ပွဲဖြစ်နေလို့ရှိရင်ကျွန်တော်ရခိုင်ပြည်မှာနေပြီးတော့ဘုန်းရချုပ်ပေါမှုရယ်ဒီဆွေရတော်မှုရှိလို့မှုအဲ့ဒါတော့မြင်နေရှိလာလိမ့်မယ်လို့ကျွန်တော်ထင်ပါတယ
်စိုက်ကောက်စီပြန်ကြရဲ့တူဝန်ကြီးဘိုလ်ချုပ်ဇော်မွန်ထင်ကတော့မော်ရော့မျိုးနေမှာတိုက်ပွဲဖြစ်ပေါ်တာဟာ AA နဲ့မဟုတ်ပေ ARSA ရဲ့ဖွင့်နှံဖြစ်တယ်လို့မီဒီယာတွေကိုပြောဆိုပေမဲ့ AA ဘက်ကတော့သူတို့ထိန်းချုပ်နေမျိုးကိုစိုက်ကောက်စီတက်ကဝန်လာတဲ့အတော့တိုက်ပွဲဖြစ်တာလို့ဆိုပါတယ်အမည်မဖော်လိုတဲ့ကြောက်တော်ဒေသခံတို့ကတော့တိုက်ပွဲကြောင့်ဆိုးကျိုးကောင်းဆိုးချော်တာထားဒီအရှိမစိုက်ကောက်စီကိုအပြက်တိုက်သန်းတယ်လို့သူ့အမြန်ကိုအခုလို့ပြောပါတယ
်ရခိုင်ပြည်သူတွေရခိုင်မျိုးအပြည်ကတော့ဒီရခိုင်တက်တော် AA ကတရားစီရင်ရေးရအုပ်ချုပ်ရေးအဲ့ဒါကိုပဲတိုက်မဲ့ဆက်ပါတယ်အချို့ကျော်နေတဲ့မြန်မာတက်မလို့ဒီကိုရခိုင်ပြည်သူလူထုပြည်အနေနဲ့တော့ကျေးဇူးတက်တာတော့တောင်းမေလို့ဒီရှိပါရဲ့
အခုရှိမှငရိသနေပြီးနှစ်ဖက်ထိတွေ့မှုမရှိအောင်ကြားခံလူတွေကတစားညှိနှိုင်းမှုတွေရှိနေသလိုမြန်မာနိုင်ငံကိုရောက်နေတဲ့ဂျပန်နိုင်ငံအထူးကိုယ်စားလှယ်နိုင်ပွင့်ဖောက်တဲ့ဥက္ကဋ္ဌမစ္စတာဆာဆာကာဝါကလည်းတင်ငိန်နေတဲ့ရခိုင်ပြည်မှာတိုက်ပွဲတွေမဖြစ်ရအောင်အောက်ခြေကိုညွှန်ကြားပေးဖို့ AA ကောက်ဆောင်တွေကိုအင်လန်ကတစံတိုက်တွန်းထားတယ်လို့နိုဝင်ဘာလ15ရက်နေ့ကစိုက်တွေမျိုးကအပြင်မှာမီဒီယာတွေကိုပြောဆိုခဲ့ပါတယ
်ဆက်ပြီးတော့နိုဝင်ဘာလ16ရက်နေ့တုန်းကအချိန်တနာရီခန့်လောက်ဂျပန်နိုင်ငံ Nippon Foundation ဥက္ကဋ္ဌမစ္စတာဆာဆာကာဝါနဲ့ရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ဥက္ကဋ္ဌဆိုင်းညွန့်လွင်တို့ရန်ကုန်မြို့မှာတွေ့ဆုံမှုရှိခဲ့ပါတယ်။ဒီတွေ့ဆုံမှုကမြန်မာပြည်အတွက်ရှမ်းပြည်နယ်အတွက်ဘာထူးခြားမှုတွေရှိလာနိုင်မလဲဆိုတာကိုတွေ့ဆုံရမှာပါဝင်ခဲ့တဲ့ SNLD တွေ့ဖက်တွင်ရင်မှုတက်ဆိုင်းကျော်ညွန့်ကိုနမ်ဟောင်ကနေဆက်သွယ်မေးမြန်းရမှာတော့အခုလိုမျိုးစပြောပါတယ်။
အစီအစာနပိုင်းပါတခုကတော့ဒီအခုလက်ရှိနိုင်ငံလုံးမှာဖြစ်နေတဲ့နိုင်ငံကြီးကလင်းစင်းမှာကျွန်တော်ဖိလစ်ပိုင်နဲ့ကျွန်တော်တဘောထားလာပါနောက်တစ်ပိုင်းကတော့ကျွန်တော်ရှမ်းပြည်ကိစ္စပေါ့ရှမ်းပြည်တိုက်ပွဲဖြစ်နေတဲ့ဟာတွေဒီစစ်ပွဲဆောင်တွေကိုဒီကိုတွေပေါ့လေနောက်ပြီးတော့ဒီရှမ်းပြည်မှာရှိတဲ့စစ်ပွဲပိုင်းဆိုင်ရာတွေမှာ ော်ရင်းနှီးမြှုပ်နှံဖို့ပါဖို့ပေါ့လေစစ်ပေးဆောင်တွေကစတဲ့ကူပီးဖို့ collection ကြီးအခုတူတက်ရတယ်ကူပီးဖို့ပေါ့လေသူကပြောတာလဲရှမ်းပြည်မှာလေရှမ်းပေါင်း400ကျော်တော့သူတို့ဖောက်ထားကြရှိတယ်ပေါ့လေ
တွေ့ဆုံမှုအနေနဲ့မစ္စတာဆဆကာဝါကဘာရီအတိတ်ကပြောတယ်လဲရှင
်ဒီကတော့ဒီခောက်ကဘောဒီအာနာတိန်ကြီးနောက်ပိုင်းမှာအရင်ဆုံးလာတဲ့အခောက်ဆိုတော့လေ
သူ
ကပညာဆဆစကူးတာတိတ်ရှိဘူးသူနည်းနည်းနားထောင်တဲ့အပိုင်းပုံများတယ်
အ
ော်ဒီမှာပါဖြစ်နေတယ်လေဆိုတဲ့ဟာသူပိုတိချင်တဲ့အပိုင်းပိုပါတယ်ဒီဟာသူများများနားထောင်တဲ့သဘောပဲ
ဒါဆိုရင်မစ္စတာဆဆကာဝါနဲ့တွေ့ဆုံမှုကနေရှန်တိုင်းနမ်မြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD အနေနဲ့ဘာတွေမျှော်လင့်ပါသလဲရှင
်အော်ဂျပန်ကတော့လေဒီရှန်ဒီကြီးမှာတော့နားလည်မှုမှာတော့နည်းနည်းလေးအားနည်းနေသေးတာတွေ့ရတယ်ဗောလေ
အဲ့
ဒါကြောင့်မို့ရှန်ဒီနိုင်ငံကြီးကိုလည်းအတိထက်ပို့ပြီးတော့အယုံစိုက်ဖို့ပြောခဲ့တာတော့ရှိတယ်
ဟု
တ်ကဲ့ဒီကပမာပြီးရောအခောက်ပေါင်း140ကျော်လောက်ရောက်ပြီကြာပြောရင်ကျွန်တော်တို့ SNLD နဲ့ချင်းတိုင်းနိုင်ငံဒီမိုကရေစီဖွဲ့ချုပ်နဲ့ဒီခောက်ကတွေ့မှုလေပထမဆုံးအကြိမ်ပေါ့လေ
ဒီအပတ်ထဲမှာမြန်မာပြည်ကို US တို့တရုတ်အထူးကိုယ်စားလှယ်တို့ထိုင်းနိုင်ငံဂျိုင်းဝန်ကြီးတို့လာတယ်ဆိုတော့နိုင်ငံတကာအရေးမှာမြန်မာနိုင်ငံပြောင်းလဲမှုကရှိလာနိုင်မလားရှင
်အာဘာပဲဖြစ်ပြော US ပေါ့လေလာတယ်ပြည်ကြီးချက်ဆန်ပေါ့လေဒီကလည်းဟို US အော်နိုင်ငံကိုစားမဟုတ်ဘူးလို့ပြောတယ်ပေါ့ဗျာ။နောက်ပြီးဆက်ဆက်ကောင်းအောင်လည်းနိုင်ငံကိုစားမဟုတ်ဘူးလို့ပြောပါတယ်။ဆိုတော့ဘာပဲပြောနိုင်ငံတကာကပုံမှန်ဒီအရေးကိုပို့ပြီးအရင်စိုက်လာတဲ့တဘောလို့တော့အကြမ်းဖျင်းမိုက်ယူလို့ရတယ်ပေါ့ဗျာ။ဆိုတော့ကဒါကျွန်တော်နိုင်ငံရဲ့အရေးဆိုတာလည်းဒါအတိချပါတယ်။ကိုဟာနဲ့ကိုဖြည့်ရှင်းလို့လည်းမပြီးခဲ့အောင်လေနိုင်ငံကတိုင်းဝိုင်းရဲ့တာဝန်ပြီးတော့ဆက်ဆက်ကြီးနိုင်လို့တော့အများကြီးလိုအပ်တယ်လို့မြင်တယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်ချင်းပြည်နယ်တီတိမ်မြို့နယ်အကလွယ်ကျေးရွာကမိပွားကစအမျိုးသမီးတဦးကိုစစ်ကောင်စီတပ်ဖွဲ့ဝင်3ဦးကအကြိမ်ကြိမ်အတ္တမပြုတ်ကျင့်ခဲ့တယ်လို့ချင်းကာကွယ်ရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်ရခိုင်တပ်တော် AA ကဖမ်းဆီးထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်15ဦးကိုနိုဝင်ဘာလ15ရက်နေ့ညနေပိုင်းကစစ်ကောင်စီဘက်ကပြန်လည်လွှဲပြောင်းပေးခဲ့ပါတယ
်သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျွန်မကအမီပ
ါဖီဗာဝိုင်းတို့သားတွေစုစည်းတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ရထုတ်လင်းနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးပါဦးခင်ဗျာ
American ရဲ့အင်ဂျင်ဂျင်ကနေဒါနဲ့ Mexico နိုင်ငံကခေါင်းဆောင်နေတဲ့ကြာသပတ်နေ့ကထိပ်သီးဆွေးနွေးမှုဟာမြောက်အမေရိကနဲ့တခြားဒေသတွေကိုပါရိုက်ခတ်နေတဲ့ပြဿနာတွေကိုဖြေရှင်းနိုင်မယ့်အခွင့်အလမ်းကောင်းတစ်ခုဖြစ်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။သမ္မတဘိုင်ဒန်ကကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့အင်ဂျီရောမှာအရင်တွေ့ခဲ့ပြီးတဲ့နောက်မက္ဆီကိုသမ္မတအပါဝင်၃နိုင်ငံခေါင်းဆောင်တွေထိပ်သီးတွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်။ဆွေးနွေးနိုင်ငံမှာဆက်အနာသိမှုစန့်ကျင်ဆန္ဒပြသူတွေကိုလူညိုရေးတပ်ဖွဲ့ရဲ့နှိမ်နှင်းမှုတွင်ထိခိုက်သေးချေခဲ့ရတဲ့ပေါ်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကပြစ်တင်ရှုတ်ချလိုက်ပါတယ်။အညွှန်းတက်ဖော်ရည်လက်ချက်ကြောင့်ဆန္ဒပြသူ15ယောက်တေဆုံးပြီးနောက်တစ်နေ့ဖြစ်တဲ့ကြာသာပတေးနေ့မှာပဲပြောလိုက်တာပါအောက်တိုဘာလ15ရက်နေ့ဆီယနာတိုင်းပြည်နောက်ပိုင်းနှိမ်နှင်းမှုတွေမှာအသေးအမြောက်အများဆုံးဖြစ်ခဲ့တဲ့ဗုဒ္ဓနေ့ကနေပါဆိုရင်တော့ဆန္ဒပြသူတွေတေဆုံးတာ39ယောက်ရှိသွားပါပြီမြန်မာနိုင်ငံမှာဆီယနာတိုင်းပြည်နောက်ပိုင်းပြည်ပကတ်တွေနိုင်ငံရေးမတည်ငြိမ်မှုတွေနဲ့ကိုဗစ်ကရောဂါကြောင့်နေရက်ဆုံးခွာသူတွေတိတိကျကျတိုးလာနေပြီးဆန္ဒမှုအကူအညီတွေလည်းအရေးကြီးလိုနေတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်ဖေဖော်ဝါရီ1ရက်နေ့နောက်ပိုင်းနေရက်ဆုံးခွာသူအမျိုးသမီးအမျိုးသားနဲ့ကလေးအရေးတွေဟာ 24,600 အထိစံချိန်တင်များပြားခဲ့တဲ့အကြောင်း UNHCR ကကိုးကားပြီးတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကနယူးယောက်ကုလသမဂ္ဂရုံးချုပ်ကခြားသာပြင်းနေဒင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါဒီနေ့ဆမ်မန်ကဆက်လို့မြန်မာနိုင်ငံမှာအရေးပေါ်အကူအညီနဲ့ကာဝယ်ဆောက်ရှောက်မှုလိုအပ်သူအရေးတွေကလည်း3,000ကျော်ရှိနေတဲ့အကြောင်းပြောဆိုခဲ့တာဖြစ်ပါတယ်မကြာသေးခင်တော့ငါသတင်းပတ်တွေကစပြီးတိုက်ပွဲတွေပြင်းထန်လာနေတဲ့ချင်းပြည်နယ်မှာဆိုရင်လည်းနေရဆွန့်ခွာထွက်ပြေးနေကြသူတွေအများအပြားရှိနေပြီးစားနပ်ရိက္ခာနဲ့အကူအညီတွေအရေးကြီးလိုနေတယ်လို့လည်းပြောဆိုခဲ့ပါတယ်
ကျေးဇူးပါခင်ဗျာသတင်းချင်းရုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရင်းမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဒရက်စမစ်တို့ဖြစ်ကြပါတယ်
ဒီကနေ့တောက်ကြနေမနက်ခင်းအတွက် VO ရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ32 49နဲ့လိုင်းလမ်းမီတာ190အပြင် VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်တင်ဆက်ခဲ့တာဖြစ်ပါတယ်။သောရဆင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.